Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်မေလ22ရက်ကြာသပတေးနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွန်ညိုပါအခုကြာသပတေးနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးပွားရှိအောင်မျိုးပမာယာကို IS တွေကြွရဲတင်ပိုက်လိုက်တာကြောင့်ရင်ချင်းမှုမှွန်နစ်တွေထိခိုက်ပျက်စီးမှစိုးရိမ်နေကြပါတယ်လေစီပြေဒုက္ခတွေအရင်နဲ့ပတ်သက်လို့အမေရိကန်အစိုးရတန်တမာနဲ့မြန်မာသမ္မတဦးသိန်းစင်တို့တွေ့ဆုံချိန်မှာဆွေးနွေးကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပ
ါအခုညပိုင်းစပီးနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ဖုန်းခွန်900ခန့်နှုန်းတိုးပြီးတော့ကောက်မဲ့ကိစ္စမနေ့ကပြည်ထောင်စုလွှတ်တော်မှဆွေးနွေးဖို့ရှိပါတယ်။လေစီပြေဒုက္ခသည်တွေရေးနဲ့သက်ဆိုင်တဲ့သတင်းတွေမှာဆိုရင်တော့ဒီလေစီပြေတွေရဲ့အရေးဆွေးနွေးဖို့မြန်မာနိုင်ငံကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားရေးဝင်ကြီးတွေရောက်နေကြပါတယ်။နေပြည်တော်မှာနိုင်ငံသားရေးဝင်ကြီးချင်းချင်းတွေ့ဆုံခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့ဘက်ကတော့ကျွန်တော်နိုင်ငံသားရေးဝင်ကလည်းသတင်းထုတ်ထားပြီးပါပြီ။ကျွန်တော်တို့ရည်တည်ချက်ကိုကျွန်တော်တို့ကတော့နိုင်ငံတကာအတိုက်အခွင့်ဤသူဒီလိုလေစီဒုက္ခသည်တွေပြင်နိုင်မှာဒုက္ခရဒုက္ခရ
နိုင်ငံသားရေးဝင်ကြီးဌာနတာဝန်ရှိသူတူပြောသွားခဲ့တာပါဒီသတင်းနဲ့တူထိုင်းနိုင်ငံအတွင်းမှာလူကုန်ကူးသူတွေလို့ယူဆရသူ90ကျော်ကိုဖမ်းဆီးထားတယ်ဆိုတဲ့အကြောင်းကိုလည်းပြောပြပေးအောင်ပါဒါပြင်အာရှဖွံ့ဖြိုးရေးဘဏ်ကဖောက်မဲ့အာရှအဝေးပြေးလမ်းမကြီးစီမံကိန်းအတွက်ကရင်ဒေသခံလူစုကိုလည်းတွေ့ဆုံခဲ့ကြတယ်ဆိုတဲ့အကြောင်းနားဆင်ကြရဖို့ရှိပါသေးတယ်ရှင်ဒီလိုအစီအစဉ်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်
စီးပွားနိုင်ငံကရှီယောင်မျိုးတစ်မျိုးဖြစ်တဲ့ပမ်မာရာကိုအစိုးရတပ်တွေလက်ကနေ IS သွေးကြွရဲတင်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲမြို့ရင်းမှာရှိတဲ့ရောမခက်ကနာမည်ရောရှီယောင်အမွေနစ်တွေရှိတဲ့နေရာကိုထိန်းချုပ်လိုက်တဲ့အကြောင်းစီးပွားရေးစောင့်ကြည့်နေတဲ့ဖွဲ့တစ်ဖွဲ့ကပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကရှီယောင်အမွေနစ်ဖြစ်အသိအမှတ်ပြုထားတဲ့တတန်း2000ကျော်ရှီယောင်မျိုးကိုတော့သွေးကြွရဲမနေ့နောက်ပိုင်းကပဲတင်ပြလိုက်တာလို့စီးပွားလူခွင့်စောင့်ကြည့်အကဲကဲဖွဲ့ကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာတော့ရှီအောင်လက်ရာတွေထိခိုက်ပျက်စီးတယ်ဆိုတော့သတင်းမျိုးတော့မကြားသေးပါဘူး။ဒါပေမဲ့လည်း IS သွေးကြွတွေကတော့ရှီအောင်လက်ရာတွေဟာအစ္စလမ်ဘာသာနဲ့မကိုက်ညီတဲ့ယုံကြည်မှုတွေဖြစ်ပြစ်တင်ရှုတ်ချပြီးထုတ်စစ်ဆင်တက်ခဲ့ရလမ်းတစ်လျှောက်လူရဲ့ပျက်စီးတာတွေလုပ်ခဲ့ပူပါတယ်။စီးရယဉ်ကျေးမှုရှီအောင်ယဉ်ကျေးမှုတွင်ထင်းထင်းဆောက်ရှောက်ရေးဌာနညွှန်ကြားရေးမှူးမမွန်အဗ်ဒူလာကာရင်ကတော့သွေးကြွတွေမျိုးကိုမသိခင်မှာပဲရှီအောင်ရုပ်ထုရပောင်းများစွာကိုကြိုတင်ပြောင်းရွှေ့ထားတယ်လို့ပြောပေမဲ့တခြားရှီအောင်အမွေနဲ့လက်ရာတွေကတော့ကြီးမားလွန်းတာကြောင့်မပြောင်းရွှေ့နိုင်ခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်
ယူကရိန်းပဋိပက္ခနဲ့ပတ်သက်နေသမျှကမ္ဘာစစ်မှုအင်အားကြီးတိုင်းပြည်တွေအညီလာခံမှာရုရှားနိုင်ငံပါဝင်ဖို့အတွက်စဉ်းစားလို့တော့မဖြစ်နိုင်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာကောက်ကပြောကြားလိုက်ပါတယ်။ရှေ့လာတဲ့ဘာဗေးရီးယားပြည်နယ်မှာကျင်းပမဲ့စစ်မှုထိပ်သီး9နိုင်ငံအစည်းအဝေးမှာယူကရိန်းအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့ရုရှားလိုလားသူခွဲထွက်ရေးသမားတွေကိုအားပေးနေတဲ့ရုရှားနိုင်ငံပါဝင်မှာမဟုတ်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကဒီကနေ့ပဲဘာလင်မြို့ကလွှတ်တော်မှာပြောကြားလိုက်တာဖြစ်ပါတယ်။2013ခုနှစ်တုန်းကလစ်သူအေးနီးယားနိုင်ငံမြို့တော်ဗီလ်နီးယပ်စ်ကဆက်မှုထိပ်သီးနိုင်ငံတွေရဲ့ညီလာခံမှာရုရှားနိုင်ငံပါဝင်ခဲ့ပြီးပုံမဲ့ဒါဟာယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားနိုင်ငံနဲ့ကိုတည်သွင်းပြီးနိုင်ငံတကာဥပဒေတွေကိုမချိုးဖောက်ခင်ချိန်တုန်းကဖြစ်တယ်လို့လည်းပြောပါတယ်။နိုင်ငံတကာဥပဒေတွေရဲ့အခြေခံစံတန်ဖိုးတွေကိုရုရှားနိုင်ငံကလေးစားလိုက်နာမှုမရှိသေး၍ဆက်မှုထိပ်သီးရှစ်နိုင်ငံဖွဲ့စည်းပုံအတိုင်းပြန်ပြီးဖြစ်နိုင်မှာမဟုတ်ဘူးလို့လည်းပြောခဲ့တာပါ။ဒီကနေ့နှောင်းပိုင်းမှာတော့ EU ဥရောပသမဂ္ဂနဲ့အရှေ့ဥရောပနိုင်ငံတွေဖြစ်ကြတဲ့အာမေးနီးယား၊အဇာဘိုင်ဂျန်၊ဘဲလာရစ်၊ဂျော်ဂျီယာ၊မော်ဒိုဗာနဲ့ယူကရိန်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အတွက်ဂျာမနီဝန်ကြီးချုပ်ဟာလက်ဗီးယားနိုင်ငံရီဂါမြို့ကိုထွက်ခွာသွားခဲ့ပါတယ်။အမေရိကန်နဲ့ EU တို့ကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကဒွန်စနက်ဒေသမှာရှိတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေစစ်ကူတွေထောက်ပံ့ပေးပြီးရုရှားနိုင်ငံကပြဿနာကြီးထွားအောင်လုပ်နေတယ်လို့စွပ်စွဲထားကြတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အစိုးရတာဝန်ရှိသူတွေကတော့ယူကရိန်းအရှေ့ပိုင်းမှာရုရှားစစ်သားတွေရှိနေတယ်ဆိုတာကိုငြင်းဆန်ထားကြပါတယ်။
ဂျူနီရှန်နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအစီအစဉ်တွေကိုအမေရိကန်ကအားပေးထောက်ခံကြောင်းအလေးထားပြသဖို့ အမေရိကန်သမ္မတဘရက်အိုဘားမာဂျူနီရှားသမ္မတဘာဂျီခါလစ်အစပီကိုဒီနေ့အင်ဗျူရမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်ဂျူနီရှားသမ္မတကတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတမိုင်းဝင်ယူကော့ပွဲမှာအနိုင်ရပြီးသမ္မတဖြစ်လာခဲ့တာပါဒီသာရင်တည်ငြိမ်မှုပေါ်ချင်းချမှုတွေနဲ့လူငယ်တွေကြားအလုပ်လက်မဲ့ပြဿနာနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ဂျူနီရှားနိုင်ငံကိုအမေရိကန်ကစီးရီးစီးဝါးရေးအကူအညီတွေတွန်းမြင့်ပေးရဖို့သမ္မတနှုတ်ဆွေးနွေးကြလိမ့်မယ်လို့လည်းအမေရိကန်တောင်ရှိသူတွေကပြောဆိုထားကြပါတယ်ဂျူနီရှားနိုင်ငံမှာကာလာချာရှိသမ္မတဖြစ်အာဏာရယူခဲ့တဲ့ဇိန်းဘာဒင်ဘန်အာလီကိုတော့မြောက်အာဖရိကနဲ့အရှေ့လက်ပိုင်းဒေသတွေကအာရက်နွေဦးလို့ခေါ်ဆိုကြတဲ့လူလူအုံကြွမှုတွေနဲ့အတူ2011ခုနှစ်မှာဆန္ဒပြပွဲတွေနဲ့ယာရုကဖယ်ရှားခဲ့ကြတာပါနောက်ပိုင်းမှာတော့ယူကော့ပွဲတွေကိုအောင်မြင်ချင်းပါနိုင်ခဲ့ပြီးသူတွတ်တန်ရုံအကြမ်းဖက်မှုတွေနဲ့ဂျပန်ရန်ကကြုံရပေမဲ့ဂျူနီရှားနိုင်ငံကဘာသာရေးယူဆမပြင်းထန်လာတဲ့အစ္စရေးနိုင်ငံရဲ့ပါတီတွေကတော့တခြားအာရပ်နိုင်ငံတွေမှာကြုံကြရတဲ့ပြဿနာမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်ခဲ့ကြပါတယ်
American နဲ့ Cuba နိုင်ငံတို့ကြားဆက်ဆံရေးပုံမှန်ပြန်ပြီးဖြစ်လာစေဖို့ရည်ရွယ်ပြီးဒီကနေ့ Washington DC မှာနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြမှာပါ Cuba ကိုအကြမ်းဖက်နိုင်ငံဆင်းခဲ့တဲ့ကနေပယ်ဖျက်ပေးဖို့အတွက်သမ္မတ Barack Obama ရဲ့ဆုံးဖြတ်ချက်အတွက်လွှတ်တော်ကနေမေလ29ရက်နေ့နောက်ဆုံးထားပြီးအတည်ပြုပေးရမှာဖြစ်ပါတယ်အခုဆွေးနွေးပွဲကတော့ဒါကိုအတည်ပြုမပေးခင်ပြုလုပ်နေတာပါ American ဘက်က Cuba နဲ့ဆက်ဆံရေးတိုးမြှင့်တာကြောင့်အကျိုးရှိမလားဆွေးရုံမှုရှိနိုင်မလားဆိုတာကို American လွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြပါတယ်မနေ့ကဗော်တဘူးနေပြုတ်လို့တဲ့အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှင်းမောက်ကြားနာပွဲမှာတော့နယူးဂျာစီပြည်နယ်အထက်လွတ်တော်မှဘော့ဘ်မန်နန်ဒက်စ်ကဒါဟာတစ်ဖက်သက်ဖြစ်နေတယ်လို့ပြောပါတယ်အမေရိကန်ဘက်ကအခုထိဘာမှမရသေးပေမဲ့ကျူဘာရိဘက်ကတော့အများကြီးရနေပြီးညှိနှိုင်းမှုဒီတိုင်းသာဆက်ဖြစ်နေမယ်ဆိုရင်ပြဿနာတွေဟာအမေရိကန်နိုင်ငံစီပုံရောက်လာမှာဖြစ်တဲ့အပြင်အခုလိုအမေရိကန်ရဲ့မူဝါဒပြောင်းလာတဲ့ပတ်သက်ပြီးမဟာမိတ်တွေကလက်တွဲဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဆိုပါတယ်ကျူဘာနဲ့အခုလိုတန်တမာဆက်ဆံရေးပုံမှန်ဖြစ်အောင်အမေရိကန်ဘက်ကလှုပ်ဆောင်နေတဲ့လောက်ဆရာတွေကအများကြီးကြံနေပါသေးတယ်လို့ဒီကြားနာပွဲမှာပဲနိုင်ငံခြားရေးဌာနအရာရှိတွေကအတိအမှတ်ပြုပြောပါတယ်အခုဝါရှင်တန်ကဆွေးနွေးပွဲတွေဟာနှစ်နိုင်ငံဆက်ဆံရေးအတွက်လိုအပ်တဲ့ခြေလှမ်းရပ်တွေကတန်ယုံတွေပြန်ပြီးဖွင့်ဖို့ကိစ္စကိုဦးစားပေးပြီးဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲတွေဟာတန်ယုံတွေပြန်ပြီးမဖွင့်ခင်နောက်ဆုံးဆွေးနွေးမှုတွေဖြစ်နိုင်တယ်လို့ကျူဘာနိုင်ငံခြားရေးဝန်ကြီးဌာနဒုတိယအကြီးအကဲကဒီသတင်းပတ်ကုံစော်ပိုင်းလုံးကပဲပြောဆိုခဲ့တာပါ
UA American အတန်းညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လစ်စီပြည်ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရတန်တမန်နဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံရမှာဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတရုံးတာဝန်ရှိသူတွေကပြောပါတယ်။သမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းမြန်မာစိုးရပြန်ချာရေးဝန်ကြီးဦးရထွက်ကပြောပါတယ်။ရှင်သတင်းပတ်ထည့်ချင်းပါမယ်ထိုင်းနိုင်ငံကလေစီပြေဒုက္ခသည်တွေအရေးဆွေးနွေးပွဲမှာလည်းမြန်မာနိုင်ငံကကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ကိုဆီလစ်ဖို့စီစဉ်နေပြီးဦးဆောင်မဲ့သူတွေကိုတော့တက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းဆုံးဖြတ်မှာဖြစ်တယ်လို့လည်းပြန်ချာရေးဝန်ကြီးကပြောဆိုခဲ့တာပါဒီကနေ့ပဲမြန်မာနိုင်ငံကိုရောက်သွားခဲ့တဲ့အမေရိကန်အစိုးရတန်တမာဟာနေပြည်တော်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရွှေမန်တက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမြင်အောင်လိုင်းတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်အမေရိကန်လွတ်တော်အမတ်23ဦးကလည်းရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပြည့်ခွက်ခဲ့တဲ့မြန်မာအစိုးရပေါ်အရေးယူတန်ခတ်မှုတွေတိုးမြင့်ချထားဖို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီထံကိုမနေ့တုန်းကပဲစာတစောင်ပေးပို့ထားကြပါတယ်မြန်မာနိုင်ငံကထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ဆိုနေကြတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေပေးရနိုင်မှုငွေကြေးအရပံ့ပိုးပေးမှဖြစ်တယ်လို့ဒုက္ခသည်တွေကိုလက်ခံဖို့လဲစဉ်းစားထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဒုက္ခသည်တွေကိုယာယီလက်ခံဖို့သဘောတူခဲ့ကြတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကအကူအညီတောင်းထားတဲ့အပေါ်စဉ်းစားနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရော UNHCR ရဲ့နိုင်ငံပေါင်းစုံနဲ့လက်တွဲပြီးအခြေချနေထိုင်ရေးအစီအစဉ်မှာဥဆောင်ပါဝင်မှုပြင်ဆင်ထားတယ်လို့လဲနိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့ရသူမရီဟက်ကမနေ့တုန်းကဝါရှင်တန်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဂမ်ဘီယာကလည်းမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့ဆန္ဒရှိတဲ့အကြောင်းသမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ဩစတြေးလျနိုင်ငံကရိုဂျာဒုက္ခသည်တွေကိုအခြေချနေထိုင်ခွင့်ပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်ပြီးနိုင်ငံရေးခွင့်လွှတ်ခွင့်တောင်းခံဖို့အတွက်လှေတွေနဲ့ရောက်လာသူတွေကိုဩစတြေးလျနိုင်ငံလိုအနောက်နိုင်ငံတစ်ခုမှာဘဝတည်ထူထောင်ဖို့အတွက်အခွင့်ပေးမှာမဟုတ်ကြောင်းလည်းသတိပေးလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေရဲ့ကမ်းတွေကိုထောင်နဲ့ချီးပြီးရောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာအဖိနှိပ်စက်ခံရလို့ထွက်ပြေးလာတယ်လို့ဆိုတဲ့ရိုဂျာတွေကိုဩစတြေးလျနိုင်ငံကအခြေချနေထိုင်ခွင့်ပေးဖို့ရှိမရှိမေးမြန်းချက်ကိုမစ္စတာအဘော့ကလက်မခံကြောင်းဒီကနေ့ပဲပြောကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအာချဲပြည်နယ်မှာကမ်းပေါ်ခေါ်တင်ခဲ့တဲ့ရွှေပြောင်းအခြေချသူ400ကျော်ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအရေးဆိုင်ရာဆောင်ရွက်နေတဲ့အဖွဲ့ပြောခွင့်ရဂျိုးလော်ရီကပြောကြားနေချိန်မှာပဲမစ္စတာအဘော့ကအခုလိုပြောကြားလိုက်တာပါ။ဒီရွှေပြောင်းအခြေချသူတွေဟာပင်လယ်ပြင်ထဲမှာလနဲ့ချီးပြီးနေခဲ့ရတာမို့မျောလင့်ထားတဲ့အတိုင်းအခြေအနေတွေကတိတ်ကိုဆိုးဝါးနေပေမဲ့သူတို့ထဲကတည်ဆုံးသူတော့တယောက်မှမရှိဘူးလို့ပြောပါတယ်။သူတို့ဟာအာချဲပြည်နယ်ထဲကလူသူအယောက်ပေါင်နေတဲ့နေရာကိုမနေ့ကဗိုလ်တပ်နေမှာရောက်ရှိလာတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်ကငင်းပွားနေတဲ့နေမြေမှာပိုက်ဆံရောက်အခိုင်အမာပြသနိုင်မှုရည်ရွယ်ပြီးတရုတ်နိုင်ငံကတိစောက်ထားတဲ့ကျွန်းတွေပေါ်မှာပြန်တန်းခဲ့တဲ့အမေရိကန်ထောက်လှမ်းရေးလေယာဉ်တစ်စင်းကိုတရုတ်ရေတပ်က၈ချိန်အထိသတိပေးရခံခဲ့ရတဲ့အကြောင်းသတင်းတွေကဖော်ပြနေပါတယ်။တရုတ်ရေတပ်ကအကြောင်းကြားနေတဲ့ဒီနေရာကအမြန်ဆုံးထွက်ခွာပါဆိုပြီးအင်္ဂလိပ်ဘာသာနဲ့သတိပေးစံကြားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးလေယာဉ် PHA ပို့ဆိုင်တော်မှာသတင်းယူဖို့လိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါတယ်။တရုတ်နိုင်ငံကမ်းရိုးတန်းနဲ့ကီလိုမီတာ1000လောက်အကွာမှာရှိတဲ့ Spectre ကျွန်းစုတွေကတန်တားကြောက်တန်းနေတဲ့ကြောက်ဆောင်တွေပေါ်မှာအမေရိကန်ရေတပ်ကအစင်းမြင့်ထောက်လှမ်းရေးလေယာဉ်ဟာမီတာ4500လောက်ထိခဏနဲ့ဖြတ်ပြန်ခဲ့တာလို့လည်း CNN သတင်းဌာနကပြောပါတယ်။
လက်ရှိအချိန်ထိအရှိအလေပိုင်းဒေသမှာပဲအများစုတွေ့နေရတဲ့ MERS လို့ခေါ်တဲ့ virus အသက်ရှူလမ်းကြောင်းရောဂါဖြစ်ပွားသူ၃ဦးတောင်ကိုရီးယားနိုင်ငံမှာတွေ့ရတယ်လို့ကျန်းမာရေးအရာရှိသူကအတည်ပြုပြောကြားလိုက်ပါတယ်။အသက်86နှစ်အရွယ်အဖိုးကြီးတူမှာဒီရောဂါဖြစ်ပွားနေတာကိုအခုနောက်ဆုံးတွေ့ရတာဖြစ်ပြီးသူဟာတောင်ကိုရီးယားမှာပထမဆုံး MERS ရောဂါဖြစ်ပွားတယ်လို့အတည်ပြုပေးခဲ့သူအမျိုးသားတူနဲ့ဆေးရုံမှာတခန်းနဲ့နေခဲ့သူဖြစ်ကြောင်းတောင်ကိုရီးယားရောဂါထိန်းချုပ်ရေးနဲ့ကာကွယ်ဆိုင်ရာဗဟိုဌာနကပြောကြားခဲ့တာပါ။
Direct from Washington, the voice of America,
VOA. ကြာသပတေးနေ့ညနောက်ဆုံးရတာတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်တင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်မြန်မာသတင်းလွှာတွေထဲမှာတော့အရင်ဆုံးဒေတာရင်းမှာလှေစီးပြေးတွေရဲ့အရေးနေပြည်တော်မှာဆွေးနွေးကြဖို့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအခြေအနေကိုပြောပြပေးမှာပါ။ပင်လယ်ပြင်ထဲမှာလှေတွေနဲ့မျောပါနေကြတဲ့လှေစီးပြေးတွေကိုကယ်တင်နိုင်ရေးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာနေပြည်တော်ကိုလာရောက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာရေပိုင်နယ်ထဲမှာလှေစီးပြေးဒုက္ခရောက်နေတဲ့သူတွေရှိခဲ့ရင်မြန်မာအစိုးရဘက်ကကယ်တင်ဖို့အဆင်သင့်ရှိပြီးလက်တလောအချိန်ဒီမှာတော့မြန်မာရေပိုင်နယ်ထဲမှာလှေစီးပြေးဒုက္ခတွေမရှိတဲ့အကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးကပြောခဲ့တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့လှေစီးပြေးဒုက္ခသည်တွေရဲ့အရေးနေပြည်တော်မှာနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြတဲ့အကြောင်းကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေလူကုန်ကူးသူတွေရဲ့အစီအစဉ်နဲ့ပင်လယ်ပြင်ကိုလှေတွေနဲ့ဖြတ်ပြီးမလေးရှားနိုင်ငံစီဝင်ရောက်ကြဖို့ကြိုးစားရင်းကမ်းမကတ်နိုင်ပဲပင်လယ်ထဲမှာရှိနေကြတဲ့ထောင်နဲ့ချီတဲ့လှေစီးပြေးဒုက္ခသည်တွေကိုကယ်တင်နိုင်ရေးအတွက်ဒီကနေ့မှာပဲမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတွေမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကိုနေပြည်တော်မှာလာရောက်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထင်လင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ First and foremost concern ကတော့ဒုက္ခရောက်နေတဲ့လူတွေကိုကယ်တင်ပေးဖို့ပါပဲ။ First and foremost concern ပါနော်။တခြားတော့သူတို့ထုတ်ပြန်ကြမှာပါပါတယ်။ကျွန်တော်တို့ဒီ root cause တွေပါ identify လုပ်ဖို့ဒါတွေကတော့ရေရှည်လောက်သွားမယ်လုပ်ငန်းစဉ်တွေဖြစ်ပါတယ် root cause ကဘယ်နိုင်ငံထွက်လဲအားကြောင့်ထွက်လဲ root cause ကဘာလဲဒါတွေဘလို့ why interest လောက်ကြမလဲစသည်အဖြစ်တော့ရှိတာပေါ့နော်ဒီနေ့တည်းမှာလည်းတွေ့ပါလိမ့်မယ်ကျွန်တော်တို့မြန်မာပြည်ဘက်ကလို့ဆိုတဲ့လူအချို့အစားဟာလေကြီးဒုက္ခတွေမှာအများကြီးနေပါတယ်တစ်ဖက်နိုင်ငံကပါတဲ့လူတွေအများပြားဆိုတာကိန်းနန်းနေရထင်ရှားပါတယ်ပြီးတော့ကျွန်တော်တို့ရေပြင်မှာဒါမျိုးရှိမရှိလဲကျွန်တော်တို့ဒါသတ်မလို့ရေအနေနဲ့အမြဲတမ်းဒါပက်ထရိုလ်လုပ်ပြီးကြည့်နေပါတယ်တွေ့တယ်ဆိုရင်လည်းကျွန်တော်အနေနဲ့ community system ပေးဖို့အစဉ်နဲ့ရှိပါတယ
်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားရေးဝန်ကြီးတွေဘက်ကဆွေးနွေးခဲ့တဲ့အချက်တီးကိုလည်းညွှန်ကြားရေးမှူးချုပ်ဦးထင်လင်းကအခုလိုပြောပါတယ
်ဒီကပလီပင်လဲတို့မလကရေလက်ကြားတို့မှာဒီ both people တွေရှိနေရပါညာလဲ concern ရှိတာပေါ့နော်သူတို့ဘက်က3နိုင်ငံပူးရဲထုတ်ပြန်ကြလဲရှိခဲ့တာပေါ့နော်အဲဒါအင်ဒိုနီးရှားနဲ့ မလေးရှားဆိုရင်သူတို့ယာယီလက်ခံမဲ့တစ်နှစ်ပြီးတော့နိုင်ငံတကာအကူအညီပေးရမယ်လာပြီးအပြင်သူတို့ဆောင်ရွက်ချက်လေးတွေယာယီ shelter ပေးမှာပေါ့နော် temporary shelter ပေးမယ်စသည်အပြင်ဒီချက်လေးတွေသူပါတာလက်ရှင်းပြပါတယ်အဲကျွန်တော်တို့ဘက်ကတော့ကျွန်တော်နိုင်ငံကြီးဝင်လာတဲ့တင်းထုတ်ထားပြီးပါပြီကျွန်တော်ရတီချက်ကိုကျွန်တော်ကတော့နိုင်ငံတကာအတိုက်အခံဤသူဒီလိုလေစီးဒုက္ခတွေတွေပြင်နိုင်မှာဒုက္ခရဒုက္ခရောက်နေဆိုတဲ့ကိစ္စကိုကျွန်တော်စိုးရိမ်ပါတယ်ထပ်တူထပ်မြလူသားချင်းစာနာထောက်ထားမှုရှိတော့ကနောက်ပြီးတော့နောက်မလေးရှားနိုင်ငံကြီးဝင်ရပါပြပါလဲဆိုနိုင်ငံကြီးဝင်ကြီးဌာနကအကြေညာချက်ပေါ်လဲသူတို့အထူးပဲအကြေညာမိတယ်ဆိုတော့ပြောပါတယ်ကျွန်တော်ကသဘောထားရတီချက်ကိုသိရတဲ့အတွက်ရှင်းရှင်းလင်းလင်းပြရတဲ့ကျေနပ်ပါတယ်ဆိုတာပြောပါတယ်ကျွန်တော်တို့အနေနဲ့ကတော့ဆက်လက်ပြီးပူပေါင်းဆောင်မှုတွေတက်နိုင်ဆုံးလုပ်ပါမယ်ဆိုတာလည်းပြောခဲ့ပါတယ်ကျွန်တော်တို့ပြည်ထောင်စုဝန်ကြီးက
ထောင်ထဲချီတဲ့လေစီးပြေဒုက္ခသည်တွေကိုယာယီလက်ခံဖို့အကူအညီတွေပေးဖို့အတွက်ဗုဒ္ဓဟူးနေ့တုန်းကထိုင်းမလေးရှားနဲ့အင်ဒိုနီးရှားသုံးနိုင်ငံတို့သဘောတူခဲ့ကြတဲ့အချက်ကိုလည်းကြာသပတေးနေ့မှာဆွေးနွေးခဲ့ကြပါတယ်သုံးနိုင်ငံသဘောတူညီချက်အရမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကလေစီးပြေဒုက္ခသည်တွေကိုတစ်နှစ်ယာယီလက်ခံမှာဖြစ်ပြီးဒီယာယီလက်ခံထားတဲ့တစ်နှစ်အတွင်းနိုင်ငံတကာအတိုင်းအဝိုင်းကဒီလူတွေကိုနေရရင်ပြန်ပို့ဖို့လှုံ့ဆော်ရမှာဖြစ်ပါတယ်မြန်မာဆွေးရဘက်ကတော့လေစီးပြေဒုက္ခသည်တွေထဲမှာမြန်မာနိုင်ငံကလူတွေလို့သိကြရင်ပြန်လည်ခေါ်ယူဖို့ပြောထားပြီးဖြစ်တယ်လို့နိုင်ငံတကာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေဆိုတဲ့အသုံးနှုန်းကိုတော့လက်မခံတဲ့အကြောင်းပြောထားပြီးလည်းဖြစ်ပါတယ်။မြန်မာဆိုရအနေနဲ့ရိုဟင်ဂျာဆိုတာကိုတိုင်းရင်းသားအဖြစ်တရားဝင်အသိအမှတ်ပြုမထားတာကြောင့်နိုင်ငံတကာနဲ့လေစီးပြေဒုက္ခတဲ့အရေးဆွေးနွေးမှုတွေမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းသုံးစွဲလာရင်လည်းဆွေးနွေးမှာမဟုတ်ဘူးလို့အဆိုရဘက်ကယတိပြတ်ပြောဆိုထားပြီးလည်းဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်ပြောပြခဲ့တာပါအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဆိုရင်လည်းဒီနေ့သမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံပြီးလှေစီးပြေးဒုက္ခသည်များအရေးကိစ္စကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်မြန်မာသမ္မတဘက်ကတော့လှေစီးပြေးဒုက္ခသည်များအရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ရည်တည်ချက်ကိုရှင်းပြခဲ့ပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီပေးဖို့အစဉ်သင့်ရှိပါတယ်လို့ပြောခဲ့ပါတယ်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဟာပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိုးနဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်ရှင်။အခုတခါတော့တယ်လီဖုန်းအခွန်တိုးမြင့်တဲ့ကိစ္စဘက်ကိုအလှည့်ပေးပါရစေ။လာမယ့်ဂျွန်လ၁ရက်နေ့မှာစတင်ကောက်ယူမယ်လို့အစိုးရကထုတ်ပြန်ထားတဲ့တယ်လီဖုန်းပြောကအပေါ်ကုန်သွယ်ခွန်900ခန့်နှုန်းကောက်ခံမဲ့စနစ်ကိုအခုလာမယ့်2015-2016ဗန္ဒာရေးကာလအတွင်းမှာကင်းလွတ်ခွင့်ပေးဖို့ပြည်ထောင်စုလွှတ်တော်မှဒီကနေ့အရေးကြီးအဆိုဖြစ်တင်သွင်းခဲ့ပါတယ်ဒီလိုတင်သွင်းတာကိုပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးဖို့ဆုံးဖြတ်လိုက်တဲ့အတွက်မနေ့ပြန်ကြရင်ဆွေးနွေးကြပါလိမ့်မယ်ရှင်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကဆက်သွယ်စုံစမ်းထားပါတယ်
တယ်လီဖုန်းပြောကအပေါ်ကုန်သွယ်ခွန်900ခန့်နှုန်းကောက်ခံမဲ့စနစ်ကိုခုလာမဲ့2015-2016ဘန်နာရီနှစ်တွင်းမှာကင်းလွတ်ခွင့်ပေးဖို့ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းဦးကဒီကနေ့လွှတ်တော်မှာတင်ခဲ့တာပါအဆိုရှင်ကလက်ရှိမှာပြည်သူတွေအနေနဲ့တက်တာစွာဖုံးအသုံးပြုနိုင်ခွင့်ရရှိခဲ့တာမှာမကြမြင်သေးတဲ့အတွက်အခုလိုကောက်ခံမှုကိုမဖြစ်တင်သေးတဲ့အတွက်ဒီအဆိုကိုအရေးကြီးအဆိုအနေနဲ့တင်သွင်းခဲ့တာဖြစ်တယ်လို့အခုလိုပြောပါတယ
်ဒီလိုမိုဘိုင်းဖုန်းတွေကိုတင်းတင်းကျပ်ကျပ်သုံးစွဲမှုအချိန်ကာလအလွန်တိုတောင်းနေပါသေးတယ်ဗျ။ပြည်မနာဖြစ်မှုအတန်လေးကျွန်တော်တို့ပေါ်ထွက်လာတာကိုကြားသိရပါတယ်။ဒီအဆိုကိုစောစောကကျွန်တော်တင်ပြခဲ့တဲ့အဆိုကိုအရေးကြီးဆိုနေတင်သွင်းရပါတယ်။
အခုတင်ထားတဲ့အစုံနဲ့ပတ်သက်ပြီးမနက်ဖန်လွှတ်တော်မှာဆက်လက်ဆွေးနွေးသွားမှာပါဆွေးနွေးပြီးမှသာအခွန်ကင်းလွတ်ခွင့်ပေးမယ်မပေးဘူးဆိုတာကိုဆုံးဖြတ်မှာဖြစ်ပါတယ်ဒီအစိုးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ပွဲရှိပြီးမဲအရေးအတွက်အရာအစိုးနိုင်ခဲ့ပါကပဒီဘန္နာနှစ်မှာတယ်လီဖုန်းကွန်ကိုပေးဆောင်ရတော့မှာမဟုတ်ဘဲလာမယ့်ဘန္နာနှစ်မှသာပေးဆောင်ရတော့မှာဖြစ်ပါတယ်လက်ရှိမှာအစိုးရကောက်ခံနေတဲ့အခွန်စနစ်နဲ့ပတ်သက်ပြီးအခွန်ကောက်ခံမှုပုံစံကိုလွှတ်တော်မှာအသေးစိတ်ရှင်းလင်းရန်လိုအပ်ကြောင်းအဆိုရှင်ကအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဒီကုန်သွယ်လုပ်ငန်းကောင်ကိုကျွန်တော်တို့ဥပဒေထဲမှာကျင်းလွတ်တဲ့ဝန်ဆောင်မှုမှအပကျန်တာတွေကိုကျွန်တော်တို့ကျန်တာတွေကိုတောင်းရမယ်ဆိုတဲ့သဘောတဘာဝရေးထားတဲ့အခါကျတော့ဥပဒေပြန်တင်သွင်းစဉ်ကတည်းကရှင်းပြသင့်ပါတယ်။နော်ရှင်းပြသင့်ပါတယ်။အားလုံးမလုပ်ဘဲနဲ့ကျွန်တော်တို့အခုလိုဒီဖြစ်ပြီးတော့အားလုံးရောပြောင်းပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့အကောက်ရလွယ်တဲ့ဒီကိစ္စကိုပဲဥတည်ပြီးတော့ဆလာတဲ့ဟာကတော့လည်းလိုအပ်ချက်တွေများရှိနေဦးမလားအထက်ကလူတန်းသားတွေတည်းကကျွန်တော်တို့ကောက်ခံမယ်ဆိုအမှန်တကယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေကရောဘေးကရောအခွင့်ကျင်းနေပြီလား
ပြီးခဲ့တဲ့လနေ့ကအစိုးရဘက်ကထုတ်ပြန်ကြေညာချက်မှာတော့မြမဆက်သွယ်ရေးဖုန်း MBD, Oridu, Telino စတဲ့ဖုန်းငွေဖြည့်ကတ်တွေကိုဝယ်ယူသုံးစွဲပါကအခွန်900ခန့်နှုန်းကောက်ခံသွားမယ်လို့ကြေညာထားပါတယ်။ဒီကြေညာချက်အရလာမယ့်စွန်တရက်နေ့မှာအဲ့ဒီကုန်သွယ်ကုန်ကိုစတင်ကောက်ခံမှာပါ။အခွန်ကောက်ခံမှုအရငွေဖြည့်ကတ်1000ဘူးသုံးစွဲသူမှာကုန်သွယ်ကုန်40ကျပ်ပေးဆောင်ရမှာဖြစ်ပြီး3000ဘူးသုံးစွဲသူမှာကုန်သွယ်ကုန်ငွေကျပ်100ကျော်တောင်းဖို့သုံးဆွဲသူမှာကုန်သွယ်ကွန်ငွေကျပ်900နီးပါးပေးဆောင်ရမှာဖြစ်ပါတယ်ဒီလိုအခွန်ပေးဆောင်ရမယ့်အပေါ်ဖုံးသွင်းဆွဲသူအမှုပညာရှင်တဦးကတော့နိုင်ငံတကာမှာအခွန်ပေးဆောင်ရခြင်းမှာအဆမ်းမဟုတ်ပေမဲ့နိုင်ငံတကာမှာကဲ့သို့အခွန်ထမ်းသူတွေအတွက်ရပိုင်ခွင့်တွေကိုအစိုးရအနေနဲ့ပေးစီခြင်းကြောင့်လက်ရှိမှာနိုင်ငံတကာကဲ့သို့အခွန်ကောက်ရန်စီစဉ်နေတော်လဲနိုင်ငံတကာကဲ့သို့ဝန်ဆောင်မှုမပေးနိုင်ခြင်းမှာမဖြစ်တဲ့ကြောင်းအခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်အခွန်ကောက်တာကိုနိုင်ငံတကာနိုင်ငံအနေနဲ့တခြားနိုင်ငံအနေနဲ့ရေပောင်တိုင်းပြီးလုံးမယ်လို့စဉ်းစားမဲ့ဆိုရင်တခြားနိုင်ငံတွေအတိုင်းပေးနေတဲ့အခွင့်အရေးတွေနဲ့ပြည်သူတွေအပေါ်မှာပေးတဲ့နေဟိုကစားဖို့တောက်ဖို့တောင်မှနတ်မမှန်တဲ့ကိစ္စမှာဒီပုံပြောတဲ့ဟာဆိုအခွန်လာကောက်နေတာကတော့စိတ်သဘောမကျဘူးပေါ့
တင်ငန်းကျုံမှာနေထိုင်နေမြမဆက်သွယ်ရေးတယ်လီဖုန်းသုံးဆွဲသူမတ်တီရီကခွန်ကောက်ခံရန်အတွက်သာအစိုးရအနေနဲ့ထုတ်ပြန်ကြေညာခဲ့ပြီးလက်တွေ့မှာကောက်ခံခဲ့တဲ့အခွန်ခတွေကိုမည်သည့်နေရာမှာသုံးဆွဲမယ်မည်သို့စီမံခန့်ခွဲမယ်ဆိုတာကိုအသေးစိတ်ပြောဆိုခြင်းမရှိခဲ့တဲ့အတွက်အခွန်ပေးဆောင်မှုပေါ်ပြည်သူတွေအနေနဲ့မကြေမနက်ဖြစ်လျက်ရှိတယ်လို့အခုလိုပြောပါဗျ။အဲ
့ဒါ900ရံကိုကောက်တာသူတို့ဘာအတွက်ကောက်ရဲဆိုတာလည်းရှင်းပြမတောင်းအဲ့ရတဲ့အခွန်ဘာလုပ်မယ်ဆိုတာလည်းမပြောဘာကြောက်ကြောက်ရလဲဆိုတာလည်းအသေးစိတ်လည်းပြောမထားအောင်ပြည်သူတယောက်ပေးချင်အောင်သူကဘာမှရှင်းပြမထားတဲ့အခါမှာကျတော့ပေးရတာကိုမတန်ဘူးလို့ခံလာတယ
်လက်ရှိမှာတော့ဒီလိုကောက်ခံမဲ့အခွန်နှုံးတွေအတွက်ပြည်သူအများစုကဝေဖန်လျက်ရှိပြီးအခွန်ကောက်ခံမှုပုံစံအပေါ်ထောက်ပြဝေဖန်လျက်ရှိပါတယ
်မေခပြောပြသွားတာပါရှင်အာရှဖွံ့ဖြိုးရေးဘဏ်ကဖောက်လုံမဲ့အာရှလက်မအီစီမံကိန်းဟာကရင်ပြည်နယ်အတွင်းကကွန်ကရစ်နဲ့ဂျုံတို၃မြို့နယ်ကိုဖြတ်ပြီးတော့ဖောက်မှာဖြစ်ပါတယ်။ဒါကြောင့်ဒီအဝေးပြေးလက်မအီစီမံကိန်းနဲ့အတူလမ်းဖောက်ရာဒေသတစ်လျှောက်ကဒေသခံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေဆောင်ရွက်ပေးနိုင်ရေးကရင်လူထုရဲ့သဘောထားကိုရယူဖို့အာရှဖွံ့ဖြိုးရေးဘဏ်ကတာဝန်ရှိသူတွေဟာကရင်လူမှုအဖွဲ့အစည်းတွေနဲ့မနေ့ကမဲထိုင်းနိုင်ငံမဲဆောက်မြို့မှာတွေ့ဆုံခဲ့ပါတယ်။ကရင်လူမှုအဖွဲ့တွေဘက်ကတော့ပွင့်လင်းမြင်သာမှုရှိဖို့နဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့လိုအပ်ကြောင်းတုံ့ပြန်ခဲ့ကြပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဖွံ့ဖြိုးရေးသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကနေအိမ်ဒုအထိအာရှလမ်းကိုဖောက်လုပ်ပေးမဲ့စီမံကိန်းအပါအဝင်ဒေသခံတွေကိုအလုပ်ကင်ခွင့်လန်းများဖန်တီးပေးမဲ့အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်းတွေအတွက်ကရင်လူထုအခြေပြုအဖွဲ့အစည်းတွေနဲ့လာရောက်တွေ့ဆုံခဲ့တာပါ။ကရင်ပြည် support network က KHRC ကိုယ်စားလှယ်ကိုဝေလေးက ADB နဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအခုလိုရှင်းပြပါရယ
်လက်ရှိအခြေအနေကတကယ်တည်ငြိမ်ချတဲ့အခြေအနေမဟုတ်သေးဘူးပဏာမပြစ်ခဲ့ရဆေးရစီလောက်တာပဲရှိသေးတယ်သူတို့လုပ်သိမလုပ်သိတာလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လဲသူတို့မလုပ်ခင်မှာရွာသားတွေရွာပြည်သားတွေတွားတွေဆွေးတွားတွေဆွေးရလဲတွားတွေလိုအပ်လဲနောက်ပြီးတော့ဘလို့ဖြစ်ဖြစ်ချင်းနဲ့သူတို့လည်းနားထောင်ဖို့လိုတာပေါ့နော်အဲ့ဒါကြောင့်သူတို့အနေနဲ့ကျွန်တော်တို့လည်းလာပြည့်ပြီးတော့ဒီတိုင်ပြည်ရဲ့ဆွေးနွေးတယ်ကျွန်တော်တို့ရဲ့အမြင်တွေမြင်တွေလည်းသူတို့တတ်နေတယ်နောက်သူတို့ယူပါပဲကျွန်တော်တို့လိုလာတာကပေဒီဗလော့ပ်မန့်အဲ့လိုမျိုးပါပို့ဖို့တိုးတက်မှုရှိမှာကိတဲ့တခုပဲလို့ပေါ့နော်ကျွန်တော်တို့ဖြစ်စီချင်တာကပို့လိမ့်မယ်ဒါမှရှိတဲ့တာကိုရှိမှုတာကိုခံမှုတော့ရှိဖြစ်စီချင်တာပေါ့နော်နောက်ပြီးတော့လည်းမိမလမ်းမှာဖြစ်စီချင်တယ်အမှတခုခုကဲတာပို့ဖို့တိုးတက်မှုရှိမှာကိတခုလုံးလို့ရှိရင်သူတို့လုပ်ရရှိမှာကျမလူခွေရကိုလည်းသူတို့လည်းလေးစားစီချင်တာပေါ့နော
်မြန်မာနိုင်ငံကရင်ပြည်နယ်မြောက်ရီမြို့ကနေကော့ကရိတ်မြို့အထိအာရှလန်ဖောက်လို့ရေးကိုထိုင်းနိုင်ငံကတိစောက်ပေးခဲ့တဲ့အတွက်ဒီလမ်းမကြီးဟာပြီးစစ်တလောက်ဖြစ်နေပြီးကားငယ်တွေပြေးဆွဲနေကြတာပါအခု ADB ကတော့ကော့ကရိတ်ဖအံကျုံတိုးမြို့နယ်တွေကိုဖြတ်ပြီးအာရှလမ်းမကြီးကိုဖောက်လုပ်ပေးမှဖြစ်ပါတယ်မဖောက်လုပ်ခင်မှာကရင်ပြည်နယ်ရင်းမှာရှိတဲ့လူထုအခြေပြုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုလည်းမေးမြန်းခဲ့တာပါလူလူအခြေပြုအဖွဲ့အစည်းတွေထဲမှာတဘာပောင်ဝင်းကျင်ထိန်းသိမ်းရေးလူအခွင့်ရေးအမျိုးသမီးရေးကျောင်းသားလူငယ်များရေးလူမှုရေးလှုပ်ဆောင်နေတဲ့ကရင်အဖွဲ့အစည်းတွေမြန်မာနိုင်ငံဆေးပညာရှင်များအသင်း BMA စတဲ့အဖွဲ့28ဖွဲ့ကိုကိုယ်စားပြုတဲ့ကရင် Peace Support Network နဲ့တွေ့ဆုံခဲ့တာပါတွေ့ဆုံမှုတွေအတွင်းမှာ ADB ကိုယ်စားပြုသူတွေနဲ့မဲခေါင် Economic Network ကတာဝန်ရှိသူတွေလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက ADB အနေနဲ့ပထမအကြိမ်တွေ့ဆုံခဲ့ပြီးအာရှလမ်းဖောက်လုပ်ရေးကိုအဓိကတာဆွေးနွေးခဲ့တယ်လို့အခုတစ်ချိန်မှာတော့ကရင်ဒေသခံလူထုတွေအတွက်အလောက်ကန်အခွင့်အလမ်းတွေရရှိရေးနဲ့ပတ်သက်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအကြောင်းလာရောက်ဆွေးနွေးခဲ့တာလို့ဆိုပါတယ်လောလောဆယ်မှာတော့ Kayin Luru Chibu Poesie Subambi, the Borari Top Yan Nibu Dre, Dresson Sunny Alma Pete Lule, Kowi Liga, Sepio Dabare.
TPS and Apple, if you would cook your Tajima version or call the combination of the Pina Mali.
Kayin Pina Drema, Kayin Lenaka and Poesie, and there's no labor them and she may be. Yama Soyan, Pika Yase, Yau Tabare, Tabi Mele, Kaimare, Pika Yase, Lona Bo Dre, Luan Ni Dijau, Kayin Luru Chibu Poesie, Shumi Nijaraba. Kayin Luru Chibu Poesie Regaro, Kayin Pina Drema, Pumyo Simangain, Luan Navy May. Name ye teen agent in it. Data can do it to a loop when you chop on wood in a piece of poor video lower day, so be your suga variation.
My ema, Jobja Dorabashe. Tining and Dreamma, the Amawin is a chacho, Lugong Gudulo, Usaya de Dubon, Connace Jogo, Pansy Tabby, not a less sepido shop when it is down. Tying a soya, Luda Yim Yip, Pimpio Ye, Winji Tanago, Gogabi, Yama Ye, Samuel Nire Puera, Piovale, Dapien, Tining and Secondary Go, Cycle Lade, Lizibie, Docati, the Rirema Bowen Lade, the Yamaning and Becca, Mute Me Net, Kling at the Chugo, Le Guni, Sound Shop, Benny Rejo, Tying a chase like Jenya Yin, Pimpio, Dutay, Poundishing at Piovale, a piece on go, Matta.
ไทยนั่งเงินมาเลเซียเนี่ยจะไทยเป็นเช่นสงครามขยายด้วยมาเนี่ยมันเนี่ยเป็นลาริชนั่งเงินดูการลูกองกูขยายตัวเรื่อยๆเล่าหนีสุลัยเปลี่ยนลายด้วยแกปีหน้ามาไทยสุยากาไหนเงินด้วยลูกองกูหมู่กงเยลูยูซายาตัวเรื่อยกูพังวันทุกชาวีพันสินีราพิบาร์เลยที่เงินมาเลยนับถือเลี้ยวรูพันสียามีปีสุสุบังลูกองกูตัวเรื่อยๆยูซายาตัวบังคนเสียจอพันสีทับีพิเดจาว ท้ายสุดยาลูดายิมีพุ่มพิวตุเตยวุ่นยิ่งทันอายสูโกโกกาบีท้ายจีใจปัญญาเย็นพุ่มพิวตุเตยเอตินเยตาวงการจะอุปเชติโกโมวิกาพิวบาร์เลยสุสุบังอาลาวโซยโนคอนเนสเนคอนเนียลพามีทาวิบีคอนเนสเนคอนเนียลเทมามาจินโนโลดีวิวาดจีนดีจินโนโลมีมาลูกคอยอุโชยมูเรวะนะเมเดดักเฮอุโชยมูเรอาลูเนสังอายเอาเนเย่ปาวเนสังอายเอาปิโรชีลิดจีลิไปชิน ดีๆยี่ลงงานนะดีไปเสียเอ่อเสียยาวปีโรชีเท่ากูไปเลยลูเลยอ่ะคนเดียวอารมณ์ตัวคนนั้นเสนาคนเดียวพี่วีแต่ว่าแม้ตัวทับพังสีด้วยเขมียทับพังสีด้วยสุดแล้วปีเกเรเนียมาอากูดีเนียร์เราจันโรตีเราเนาะเลี้ยวมีเดสุดแล้วท่านนี่มาเย็นเนียวเนี่ยดีจันโรดีเย็นน้ำมาเย็นน้ำมาแต่ยาวเราอากูโรสเซทายวีเราเย่ยาชี ยี่เพนี่สุดแล้วตัวปีเกเรปากเรียกเว้นเซซี่มาเปล่าอากูดีเนี่ยมาตัวเว้นเซซี่นั่นตัวเองที่พ่อมาเจอตัวลูดายเนี่ยพ่อพี่วิ่งยิงทานานะจันโอลเอ็มบาร์เลยจันโอลยิงกันเนี่ยตัวเลวลาลาเลยตัวเลวลาตัวคู่ตัวตัวเนี้ยเฉลยยาวอยู่จันโอลจังจ้าเบี้ยบางเลยลูอาลูชินจันโอลกุญย์ตาวเนี่ยจันโอลตัววิโรตัววิโรที่กุนาเปล่าเลยที่ยังสังขยาลาที่ไอ้อดาวคว้าเท่าเบี้ยเราจันโอลเลยเจ้าตัวเองเลยฟังเลยว่าเลยพี่วิโรเอลิมิลิลูเปียง ลูกองกูตุเรียสี่เซมูเนทายนางองูที่อาโมเวนเนซับเชจอบีมาเลเซียนางงานสีตัวยาวลูจาร์เดทาวเนชีเดลีซีบีทุกขาเดริโกเลฉันนางพังงานเนสงคลาเคียนดูเรมาสักครั้งนี้พูดบีทายสุยากาเล็กขันสังชาวไทยอาราพิบาร์เดและจะรอทายเนมาเลเซียเนซัดที่ตัดช่างมารอลีซีบีทุกขาเดริทับบีเจ้าลามะสุยิงเจเจ้าโยและสีสังชาวไทยเดลีซีบีเดตัวโยลงจงยีตินินเจเจชาไทยเดลูเลกูโมวีกาพิบาร์เด
เราจะเห็นเราก็รู้สึกว่าท่านสุยานี่เนี่ยตัวโอ้โหกูพินเนี่ยไล่โอ้ดีพี่ดูเซเล่พูดอะไรสิเลยดีพี่ดูเซเล่เนี่ยเราจะเห็นได้ชาร์ลสิเอพี่ดูสิเนี่ยจันโลมีแค่นักเรียนสาวชาวอิมาสุรอคลีเนี่ยไม่ยืดไม่เมื่อสุรอตัวเราจะเห็นเราไม่ใช่ว่าเราไม่ต้องการอะไรเลยจ้าเราใช่แล้ววะเนาะโอ้ยพี่แกเนี่ยเนี่ยสุยานี่เพื่อนสาวเลยดีช่างช่างชิมาเราการเนี่ยสาวคู่ทัวร์ไอเราที่ก็จันโลชินิจักรวาไอพี่แกเนี่ยเลยดีท่านสุย
ဘူးလုံးလုံးဆက်တယ်ပြီးလို့ရှိရင်ဒီပြည်သူဆဲလေးနဲ့ကိုဒေသလိုက်ကွင်းစင်းရှောက်ပွေလေးလစုံစမ်းစစ်ဆေးနေတာတော့ရှိရဲ့ကိုလုံးလုံးဆက်ကူဝင်လာနိုင်မဲ့ဒီတရေနှစ်ထဲမှာရောင်းနိုင်တဲ့2000ကျော်ဒီကျွန်တော်တို့ခိုင်းနေမြန်မာပြည်နဲ့ချမကူရောင်းနေတဲ့လူ2000ကျော်ရှိနေသေးတယ်အဲ့ဒါဝင်လာလို့စိုးရိမ်နေကြလို့ဒီကြောင့်မို့စောက်ကြည့်နေတာတွေရှိရင်လည်းဒီအားတော့ရနောက်ပဲလာနိုင်နေတာရှိရဲ့
ဒီထဲမှာမျိုးသမီးတွေနဲ့အရွယ်မရောက်သေးသူတွေကိုတော့ထိုင်းစိုးရမိခင်နဲ့ကလေးစောက်ရှောက်ရေးဌာနကကူညီစောက်ရှောက်ပေးထားပြီးဒီထဲကမြန်မာနိုင်ငံတဲကလာရောက်ကြသူတွေလို့ယူဆရသူတချို့ကိုလည်းထိုင်းစိုးရမိခင်နဲ့ကလေးစောက်ရှောက်ရေးဌာနကထိုင်းခြေဆိုင်ရွှေပြောင်းအလုပ်သမားရေးဆောင်ရွက်ပေးနေတဲ့ ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအသင်းထံကူညီဆောင်ရှောက်ဖို့လွှဲပြောင်းပေးထားတယ်လို့လည်းကိုမိုးဝေကပြောပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ21ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်အခုညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးခလေးညံရီဖွံ့ဖြိုးမှုနောက်မကျအောင်ပြုစုစောင့်ရှောက်မှုတွေအကြောင်းကိုပြပြပေးမယ်ကျန်းမာရေးအစီအစဉ်မြမအရေးတုံ့တက်ချက်နဲ့အတူရခိုင်ပြည်နယ်အတွင်းကြောင်မီသွေးသုံးလျှက်စစ်တအားပေးဆက်ယုံတိဆောက်ရေးစီမံကိန်းပေါ်မှာဒေသခံတွေကဘလို့ရှုမြင်ပါလဲ
ကြောင်မီဒီရက်တဲ့နည်းမှာသင်ကြန်ပြီးသင်ဆောင်မယ်လို့ဒါကအစ်ကလေးဆောင်မယ်ကိုဆောင်ကြမှာသိရမယ်လို့ကျွန်တော်မှရှိတဲ့ဒီလိုတွေ
လူမှုရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဒေတာကန်တူကဖြစ်နိုင်ခြေရှိတဲ့တက်ရောက်မှုတွေကိုပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေတာတွေကအဖြစ်ပြက်အစုံလင်ကိုလည်းတိုင်းရင်းသတင်းလွှာကဏ္ဍမှာနှာစင်ကြရပါမယ်ရှင်ဒီလိုစီစဉ်တွေကမှအရင်ဆုံးကျန်းမာရေးကိုနှာစင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့ကလေးတွေညံရီနောက်ကျမှုမဖြစ်အောင်ဘလို့ကာကွယ်နိုင်တယ်လဲဆိုတာကိုသိကြရမှာပါကလေးညာရေးဖွံ့ဖြိုးမှုအားနည်းတာမဖြစ်ရအောင်ကာကွယ်နိုင်တဲ့နည်းလမ်းတွေအများကြီးရှိတယ်လို့ကလေးအထုကူတွေကပြောပါတယ်။အခုလိုကာကွယ်နိုင်ဖို့ကိုဝင်ဆောင်စဉ်ကလေးမွေးချိန်နဲ့ကလေးမွေးပြီးအချိန်ကာလတွေမှာဘာတွေလုပ်ပေးလို့ရပါလဲ။ဒီအကြောင်းကိုစစ်တက္ကသိုလ်၁ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมขะดอกเตอร์ซาวเวครับเนี่ยเราไปได้แต่ปักก็ดอดิคลีนเกดิญาญญันตวยผ่นเปิ้มหมู่นอกจาดาเนี่ยปะทะพี่รอผิดอย่างจริงดิอธิกาเจ้าหญิงฤบอเสียเนาะดิกากวนเนี่ยเจ้าหญิงฤโอเปาะพี่ในคามาดิตะคอกดอเสียยอกุโลดิญาญญันตวยผ่นเปิ้มหมู่นอกจาดามาผิดอย่างอ๋อบลูกากวนနိုင်တယ်ဆိုတော့ကျွန်တော်တို့ဆက်ပြောအောင်ဆရာ
ဒီကတော့ဒီกากวนလေးရတဲ့เจ้าလို့အများကြီးရှိပါတယ်ကိုဝင်စားရှိရပါเนาะဆိုတော့ဒီကိုဝင်စားမိခင်ပြုစုဆောင်ဆောင်ရေးဘူတန်ရေးကြီးပါပထမကျွန်တော်လောက်ဒီမှာဒီယောဂပုံဝင်လာလည်းမဖြစ်အောင်ယူဆရမယ်။ဒါကြောင့်လည်းကျွန်တော်တို့ခုဝက်တက်ကြိုက်တူပေါ့နော်စီမံချက်လုပ်တာပေါ့။ဒီကြိုက်တူကိုကိုယ်တော်မိခင်မတိုင်ငယ်ပြမှာခဏရေးရှင်းလုပ်ထားရင်ဒီ၃လတည်းမှာကြိုက်တူယောဂမဖြစ်ဘူး။ဘုံတော့ဒီကနေ့လာလာနေသွားနိုင်တာပေါ့။ဒါပေမဲ့အာရတိဝအောင်မေလိုတဲ့အာရတိဝအောင်ကျင်းနေမယ်။ကိုယ်ရဲ့စိတ်သက်တွေလည်းရှင်းလက်သေးချာကုတော့ပေါ့
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီမွေးလာတဲ့အချိန်မှာရောကာကွယ်နိုင်တာနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလား
။မွေးတဲ့အချိန်မှာရင်မွန်းလာလို့အဲဒီအသက်ရှူအားကိုးအချိန်ကြီးမလုပ်သေးနိုင်လာလို့မဖြစ်အောင်ဘယ်ကိုဝင်တော့ပြီးရင်လည်းကိုရှင်းရှင်းကမှမွေးရမယ်။အခုရတော့မွေးမရှင်းမွေးရမယ်စသဖြင့်လုပ်ပြနိုင်လို့ရှင်ကျွန်တော်လေးကောင်းပါ့
။ဟုတ်ကဲ့ဆရာအဲ့တော့ဒီကလေးမွေးလာခဲ့ပြီးတဲ့နောက်ပိုင်းပေါ့ဆရာနော်။အဲ့ဒီကာလမှာလည်းဘာတွေအထူးယူဆိုင်တယ်လဲ
။မွေးပြီးတဲ့နောက်မှာသားဝါလာလို့ဦးနောက်မိအောင်ဖြစ်တာလို့ဦးနောက်ထဲကိုတွားတဲ့ကြတာတဲ့လေသွားတာလို့နော်ဒါလေးမဖြစ်အောင်ယူဆိုင်ပြီးတော့ခူတာပြလို့ရပါတယ်။နောက်ကျွန်တော်နိုင်ငံမှာဖြစ်နိုင်တဲ့ဟာပါလဲဆိုလို့ရှိရင်ဒီ iodine ချုပ်တဲ့မှုပေါ့နော်။အဲဒါကရေလောဆိုလို့ရှိရင်ကာယူရန်ဒေတာတွေရဲ့နောက်ကောင်းမောဒေတာတွေပေါ့နော်။မြေစီလောမှာ iodine ချုပ်နေတဲ့သူတွေမှာမိခင်တွေမှာ quota တွေဖြစ်တဲ့ကလေးမှာလည်းဒီ iodine ချုပ်တဲ့အတွက်ကြောင့်ဒီညာရေမမီရဲ့ကလေးတွေပေါ့နော်။ဒါမျိုးတွေဖြစ်တာရှိပါတယ်။အခုနောက်ပိုင်းတော့တွေ့နေလာပါတယ်ဘာလို့ဆိုလို့ရှိရင်ကျွန်တော်ကစာရင်းမှာဒီအဝင်းကထားတဲ့စာအုပ်ခက်သေးတော့ကျွန်တော်ကိုကောင်းလာတော့တော့ပြေးနေလာပါဒါမှလည်းဒီအဝင်းချုပ်တဲ့ပြီးဖြစ်တာကစားတော့ကြည့်ရဲဟုတ်ချင်မှာဟုတ်အခါလေးမွေးရပါဒီအဝင်းတက်ရဲ့ဓာတ်ဥချတဲ့မူလန်တာမှာချွင်းချက်တွေပါလာတတ်တဲ့အခါကျတဲ့အဝင်းချုပ်တဲ့အဝဒီဆက်သားရဲ့ဟော်မုန်းပေါ့နော်အဝင်းရဲ့ဒီ ်ရဲ့ရည်ရည်ထွက်တဲ့ thyroid hormone ကိုဖြစ်စီတာပေါ့အဲ့ဒါဟိုချုပ်တဲ့ရင်းမာတွေပါလာတတ်ပါတယ်။အဲဒီမြန်မာနိုင်ငံတွေမှာတော့အင်္ဂလန်လိုနိုင်ငံမျိုးမှာဆိုတော့ကလေးရဲ့3ရက်မှ3ရက်ကနေ9ရက်ကြာမှသူပေါက်ဖြစ်တယ်။မွေးရပါ thyroid hormone ချုပ်တဲ့ကပါသလားပေါ့။ကလေးတိုင်းကိုဖြစ်တယ်။ဒီမှာဒီတန်ရဖြစ်ချင်ခြင်းပိုတိကျတဲ့စိတ်ဆင်းမှုတွေလုပ်တယ်လုပ်ပြီးတော့ဒီကလေးကိုဆောစီ hormone နဲ့ဖြည့်ပစ်လိုက်တယ်ပေါ့နော်။အဲ့ဒါမျိုးဆိုလို့ရှိရင်လည်းလုံးဝကောင်းသွားနိုင်မှာ။ဒါကိုဆောစီမဖြစ်လို့ရှိရင်အနေရှိတာ။အဲ့တော့ဒါမျိုးတော့ကျွန်တော်တို့တနိုင်ငံလုံးမှာမလုပ်နိုင်သေးပါဘူးအခုတချို့နိုင်ငံကစေကန်းကြီးတွေမှာတော့ဒီလိုဆောင်မှုကိုပေးနေတာရှိပါတ
ယ်ဟုတ်ကဲ့ဆရာဒီမွေးဖြီးကာလအတွက်နောက်ထပ်ရောကာကွယ်နိုင်ဖို့အတွက်ဂရုစိုက်စရာတွေရှိသေးလား
ကလေးအမောင်မေအောင်ဖြစ်တယ်ထိခိုက်မှုရှိတယ်နော်ဒါမျိုးတွေကတော့ဒီလူစုကျမ်းအစီအမံချက်တွေအများကြီးလိုပါတယ်အမောင်မေအောင်ဖြစ်တဲ့ဆိုနောက်ပိုင်းလုပ်နိုင်တာပါလေအမောင်မေအောင်ကာကွယ်ရေးပါလားအခု၅မျိုးဆက်ကာကွယ်ရေးထိုးပြီးနေတယ်မှာပါပါအဲ့လိုပဲအပြင်မှာဝယ်လို့ရတဲ့ဈေးတွေလည်းရှိတယ်။မမေကုဆက်များဥနာမေအောင်ကာဝယ်ဈေးအဲ့လိုပဲနီမိုကောကောဒီဘက်တီးရီးယားတစ်မျိုးလည်းဥနာမေအောင်ဖြစ်စေတယ်။ဆော်ရဲနီနဲ့ဥနာမေအောင်ဖြစ်စေ။အဲ့ဒီကာဝယ်ဈေးလည်းရှိပါတယ်။အခုနိုင်ငံတော်ကထိုးပေးနေတဲ့ဘာမျိုးဆက်ကာဝယ်ဈေးမှာတော့ Asian Brand ဈေးဆိုတဲ့ဘက်တီးရီးယားကိုကာဝယ်နိုင်တာပေါ့နော်။နီမိုကောကောဥနာရောင်ကာဝယ်ဈေးကိုလည်းကျွန်တော်တို့ရဲ့ပုံမှန်ကာကွယ်ဈေးတို့စီမံချက်ထဲမှာထည့်သွင်းနိုင်လို့ကျွန်တော်စူးစမ်းလေးရှိပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကတော့ဒီကာကွယ်ဈေးတွေကိုပဲအဓိကအားကိုးရမနေတာရှိတာပါဆရာနော်
။ဟုတ်ကဲ့ကာကွယ်ဈေးတွေနဲ့ဒီအဓိကပါနော်။ဒီအောင်လာမေးရအောင်ဖြစ်လို့ရှင်လည်းဖြစ်တဲ့ကလေးနဲ့ထိတွေ့တာတွေလည်းကျွန်တော်ဈေးချူပေးရပါမ
ယ်။ဟုတ်ကဲ့။နောက်တစ်ခုကဆရာရဲ့ဒီအသားဝါယောဂနဲ့ပတ်သက်လို့ရော
။ဝိကင်းကကလေးပေါ့ဒီကလေးရဲ့ထူးထူးကလေးအောက်တွေမှာစိတ်ပြီးလောင်ပိတ်ထားတဲ့ကလေးဝါလို့ဝါမှမသိဖြစ်တတ်ပါဘူး။အသားဝါကသိညာသွားရင်ကောင်းလေးရောက်သွားပြီးတော့အမကူထိခိုက်သွားတယ်။ဒါကြကျွန်တော်ဆောပြီးလို့လည်းပြီးလို့ရှိရင်ဒီမိပြပြီးတော့ကျွန်တော်ကုလို့ရတယ်။တကယ်လို့ဝါဒသိညာလို့ဆိုရင်ကျွန်တော်တွေးလဲတာတွေလုပ်ပြီးလို့ရပါတ
ယ်။ဟုတ်ကဲ့။
အဲဒီမှာကျွန်တော်တန်ရတဲ့သုံးဝင်နိုင်တဲ့ကတော့ G6PD လို့ခေါ်တာပေါ့။ဒီဒင်းနီယူထဲမှာရှိတဲ့ enzyme ပေါ့။ဒါချုပ်တယ်လို့ရှိရင်ဒင်းနီယူရဲ့အောက်ကခုညာပြီးတော့ဝါဒညာတတ်ပါတယ်။အဲဒါလည်းကျွန်တော်တို့ခုတချို့ဈေးကနေမှာတော့ကလေးမျိုးရမယ်ချက်ကျိုးရမှာတခါလေးဆက်လိုက်တယ်ပေါ့နော်ဒီစစ်ပြီးဘယ်လောက်ချုပ်တယ်လဲချုပ်တယ်တယ်လည်းလာလာရှိတယ်ဆိုလို့ရှိရင်တော့ဒီကလေးကိုဒေချာစောင့်ကြည့်ရတယ်ဆိုတာကိုသိလာတာပေါ့နိုင်ငံလုံးမှာကျွန်တော်မြင်တော့ screening ပေါ့နော်မျိုးတဲ့ကလေးတိုင်းလုံးတယ်လို့ထင်တယ်ပေါ့နော်ဒီစစ်စီဒီရဲ့အဲ့ဒီတာရက်ဟော်မိုးရဲ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီမီးခိုးငွေတွေတို့ဒီခဲစိတ်တွေတို့အဲ့ဒါတွေနဲ့ပတ်သက်လို့
ဟုတ်ခဲစိတ်ကလည်းအရေးကြီးတာပါပဲသူကဒီဘက်ထရီလုပ်ငန်းမှာဒီခဲငွေတွေရှူတယ်အဲ့လိုငန်းပါဝင်နေမှာပဲကလေးတွေကရှိတယ်သူစင်ကိုင်းထဲမှာဆိုလည်းဒီရှင်ဦးတွေမှာခဲပါတဲ့ဈေးသုံးတဲ့ပတာရင်တော့ပါကျွန်တော်လုံးဝတဲ့အခြေအနေတော့မသိပါဘူးအခုတော့သုံးနေမှာသုံးပါပါနော်အဲ့လိုခါမျိုးကြလို့ရှိရင်သူကခဲစိတ်တဲ့ကလေးတွေရှိတာအဲခဲစိတ်ကသူ့ထဲမှာညားနေလို့ရှိရင်လုံးဝထိကြိုင်နိုင်တယ်ဒီထိကြိုင်မှုကလည်းပြေချာမကုရင်ရေရှင်မှာတော့အုံတော့ဘာတိရကြတာဖြစ်နေမှာ
ဟုတ်ကဲ့ဆရာနောက်ဒီ
ဒီလိုကိုရတာဆာမီးလောင်တဲ့အခါပိုင်းမှာတခါလေအများကြီးရှူမိရင်ပြောတာပါဟိုဒီတိုင်းမီးဘုံဆောင်မှာတုံးတဲ့မီးခိုးကိုရှူပေးတာဆိုလိုတာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာနောက်တစ်ခုကဆရာကြီးတကယ်လို့ဖြစ်လာခဲ့ပြီဆိုတော့ဒီကုသနိုင်မှုအနေထား
အုံတော့ကတော့တကယ်ထိခိုက်ကြည့်သွားရင်အုံတော့ဆွဲတယ်ဆိုတော့ဆီးနေပြန်ပြီးတော့စာမထိုးနိုင်ပါဘူးအမျိုးရပဲဖြစ်သွားတယ်ပေါ့အဲကြတော့ကောင်းမကြည့်မဖြစ်နိုင်ပါဘူးကျွန်တော်ကဘာပဲလုပ်ပြီးလို့ရလဲဆိုမှဒီညာရေးချွတ်တဲ့ကလေးရလဲဒီညာနဲ့ဆိုင်ရင်လောက်ကြနေတဲ့လူဖြစ်နေတာပေါ့ဒါပေမဲ့ဒီကလေးတွေကြလဲယူသားရဲ့ဆန္ဒထောက်ထားမှုနဲ့ကုသမှုတွေသူတို့တတ်နိုင်တော့တန်ဖိုးမှုတွေလုပ်ပေးကြအောင်ဖြစ်ပါတယ်ဒါတော့ဒီကလေးတွေကြတော့သာမန်ကလေးနဲ့အတူတူကြောင်းထားလို့မရဘူးသူတို့အတွက်ဒီကြကြောင်းနေထားပြီးလို့ရတယ်သူတို့တတ်နိုင်တော့သူတို့ရဲ့ညာရေးအဆင့်တန်းလိုက်ပြင်ပေးလို့ရတာဒီပြင်ပေးရပါတယ်ဖြည်းဖြည်းနဲ့ပုံတော့ဒါတော့ညနေပြီးတော့ဒီလူသားချုပ်ပြနိုင်တဲ့လူသားကြောက်ဖြစ်အောင်တက်နေတော့ချိုးစားလုပ်ပြရပါ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝမင်းစီစဉ်တက်ဆက်ပြနေတဲ့ကျမရေကဏ္ဍကိုအခုလိုကြာတာပရင်းနေညပိုင်းမှာအစ်စ်ထုံလွှင့်ပေးပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်
ဒီတော့ဒီမှာဒီထိတ်တန့်ရောက်တဲ့ရင်ဖြစ်နေတဲ့လှစည်းပြေးဒုက္ခတွေများပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရတယ်။အခုဒီလာမယ့်မေလ29ရက်နေ့ကြာလို့ရှိရင်လည်းထိုင်းနိုင်ငံမှာဒေသတွင်းအစည်းအဝေးတရကျင်းပဖို့ရှိပါတယ်။ လေစီးပြေဒုက္ခတွေနဲ့ပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူး။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်။ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများဆိုတဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချင်းကပ်တာတွေ့ရပါတယ်။ဒါကြောင့်မလို့လေစီးပြေဒုက္ခတွေများအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲ။သရရှင်တွေကရောဘယ်လိုများယူဆပါလဲ။ဒီလာမယ့်စနေညပိုင်းတည်းလီလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုချူတင်ပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမြလူရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချူတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
စနေနေ့ညတိုက်ရိုက်လေလံဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြည်ထောင်စုလွှတ်တော်နဲ့ပြည်သူလူထုကအာရုံစိုက်နေပေမဲ့လည်းသမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ကတော့ရွေးကောက်ပွဲကိုပဲဦးစားပေးနေတဲ့အကြောင်းဦးအောင်ခင်ရဲ့သုံးသပ်ချက်ကိုကိုကျော်သိန်းကပါဝင်တင်ပြပေးထားပါရရှင်။
သမရဦးသိန်းစိန်လမ်းကင်းပေးတဲ့အတွက် NLD ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည် 2012 ဧပြီလမှာလွှတ်တော်ကိုယ်စားလှယ်ဖြစ်လာတာမို့အခုဆိုရင်3နှစ်ကျော်သွားပါပြီ။ဒါကြောင့်အခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းတာလည်း3နှစ်ကျော်သွားပြီလို့ပြောရပါလိမ့်မယ်။အခြေခံဥပဒေပြင်ဆင်ဖို့လွှတ်တော်အမတ်အများစုကလိုလားပြီးနိုင်ငံသား9သန်းကျော်လက်မှတ်ထိုးပြီးပန်ချထားပြီးမြင်မျောလင့်တယ်လို့ဖြစ်မလာသေးတဲ့အတွက်ပြုပြင်ရေးရပ်တန့်နေပြီလို့သုံးသပ်ကြပါတယ်။အခြေခံဥပဒေကိုမပြင်မဲကျင်းပတဲ့ရွေးကောက်ပွဲဟာတရားမျှတမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်တာတွေလည်းရှိပါတယ်။ဒေါ်စုလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးတနှစ်ကျော်ကြာတဲ့အခါ2013ဇူလိုင်လမှာ109ဦးပါဝင်တဲ့အခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီကိုဖွဲ့စည်းပါတယ်။6လကြာတော့2014ဖေဖော်ဝါရီလ3ရက်နေ့မှာအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထဲပေါ်မှုကော်မတီကိုဖွဲ့စည်းပါတယ်။နောက်6လနီးပါးကြာတော့ဒီကော်မတီကဇူလိုင်လ22ရက်နေ့မှာကန္တဦးအစီရင်ခံစာလွှတ်တော်ကိုတင်သွင်းပါတယ်။အရက်ဖက်နဲ့စစ်ဖက်ကတင်ပြတဲ့အကြံပြုချက်တွေကိုအစည်းအဝေးအကြိမ်30ထိုင်ပြီးလေ့လာသုံးသပ်ဆွေးနွေးကြောင်းကန္တဦးအစီရင်ခံစာမှာဖော်ပြပါတယ်
။ကန္တဦးအစီရင်ခံစာတင်သွင်းပြီး6လကျော်ကြာတဲ့အခါ2015ဖေဖော်ဝါရီလ10ရက်နေ့မှာ2008အခြေခံဥပဒေကိုပြင်ဆင်သည့်ဥပဒေမူကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေကိုဦးသိန်းစိန်လက်မှတ်နဲ့ပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်။ဒီကိစ္စကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ယူဆောင်ရွက်ရမယ်လို့ဆိုပါတယ်။ဒီနေရာမှာမရှင်းမလင်းဖြစ်နေပါတယ်။ဥပမာပြည်လုံးကျဆန္ဒခံယူပွဲကိုလွှတ်တော်ကတတ်မှတ်တဲ့ကာလအတွင်းကျင်းပရမှာဖြစ်ပြီးကျင်းပမဲ့နေ့ရက်ကိုအနည်းဆုံးရက်ပေါင်း30ကြိုတင်ကြေညာရမယ်လို့ဆန္ဒခံယူပွဲဥပဒေအခန်းနှစ်မှာဖော်ပြပါတယ်။ဒါပေမဲ့ဆန္ဒခံယူပွဲကျင်းပရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်တတ်မှတ်တဲ့အခန်းလေးမှာလည်းဆန္ဒခံယူပွဲကျင်းပမဲ့အချိန်ကာလကိုကော်မရှင်ကတတ်မှတ်ရမယ်လို့ဖော်ပြပြန်ပါတယ်။ဆန္ဒခံယူပွဲကျင်းပခြင်းကိုလွှတ်တော်ကရောကော်မရှင်ကရောတတ်မှတ်နိုင်တယ်လို့ဖြစ်နေပါတယ်
။ဆန္ဒခံယူပွဲဥပဒေမပြတ်တမ်းမီတပတ်အလိုမှာဆန္ဒခံယူပွဲကိုမေလမှာကျင်းပနိုင်လိမ့်မယ်လို့လွှတ်တော်နာယကဥရွှေမန်းကပြောပါတယ်။ဒါပေမဲ့လူထုကိုချပြရမယ်ပြင်ဆင်ပြီးတဲ့အခြေခံဥပဒေမူကြမ်းဘယ်အဆင့်ရောက်နေပြီဆိုတာကိုတော့မသိနိုင်သေးပါဘူး။ဒါကြောင့်ဥရွှေမန်းပြောတဲ့မေလဆန္ဒခံယူပွဲကိုမဖြစ်နိုင်ဘူးလို့လွှတ်တော်အမတ်တွေပြောနေတာကြားလာပါပြီ။အခြေခံဥပဒေကိုပြင်ဆင်ဖို့ပြီးကိုင်းဖြိုးအမတ်အားလုံးနှိပါသဘောတူပြီးဖြစ်လို့စစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုရရှိဖို့ကိစ္စဟာစီဥစည်းကြုံနဲ့သမရအပေါ်မှာမူတည်တယ်လို့အခြေခံဥပဒေပြင်ဆင်ရေးကော်မတီအတွင်းရေးမှူးဦးအေးမောက်ကပြောကြောင်းဧပြီလ25ရက်နေ့တို့ 7 day daily သတင်းစာမှာဖော်ပြပါတယ်။
အခြေခံဥပဒေကိုပြင်ဆင်လို့စိတ်မရှိတာကြောင့်စစ်ဦးစီးချုပ်သမဒလွှတ်တော်ဥက္ကဋ္ဌနဲ့ဒေါ်စုတို့၄ဦးတွေ့ဆုံဆွေးနွေးဖို့2013နိုဝင်ဘာမှာဒေါ်စုတင်ပြတာကိုသမဒကလက်မခံပါဘူးတနှစ်ကြာတဲ့အခါ2014နိုဝင်ဘာမှာသမဒဒေါ်စုလွှတ်တော်ဥက္ကဋ္ဌ၂ဦးစစ်ဦးစီးချုပ်နဲ့တိုင်းရင်းသားကိုယ်စားလှယ်6ဦးတွေ့ဆုံဆွေးနွေးဖို့လွှတ်တော်ကဆုံးဖြတ်ပေမဲ့သမဒကလက်မခံဘဲ48ဦးဆွေးနွေးပွဲနဲ့တုံ့ပြန်ပါတယ်ရွေးကောက်ပွဲနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကသာတမရနဲ့စစ်ဦးစီးချုပ်ကဦးစားပေးတာထင်ရှားလာပါတယ်။လွှတ်တော်ကထပ်မံတောင်းဆိုတော့မှပြဿနာမဖြစ်အောင်ဧပြီလ10ရက်နေ့မှာပထမအကြိမ်6ဦးဆွေးနွေးပွဲကိုကျင်းပပါတယ်။မ မပြီးပြတ်နိုင်သေးတဲ့အတွက်ဒုတိယအကြိမ်6ဦးဆွေးနွေးပွဲကိုမကြမီကျင်းပလိမ့်မယ်လို့မျှော်လင့်ရပါတယ်
။ဒါပေမဲ့အခြေခံဥပဒေကိုဦးသိန်းစိန်နဲ့ပြီးခိုင်ဖြိုးပါတီထိပ်ပိုင်းခေါင်းဆောင်အချို့ကလည်းပင်ဆင်နေတာမဟုတ်တဲ့အတွက်6ဦးဆွေးနွေးပွဲဟာတာဝန်ကြီးအောင်ဟန်ပြလောက်တာသာဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကပြောကြောင်းမေလ9ရက်နေ့တုန်းမျိုးစိမသတင်းမှာဖော်ပြပါတယ်ဒေါ်စုနဲ့မဟာမိတ်လို့ဖို့ဝင်မလေးတဲ့သူရဥွှေမန်းကတော့ရွေးကောက်ပွဲမတိုင်မီအခြေခံဥပဒေကိုပြင်ဆင်ပြီးရွေးကောက်ပွဲပြီးရင်ပြင်ဆင်ထားတဲ့အခြေခံဥပဒေကိုကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း VOA နဲ့တွဲဆုံမေးမြန်းခန်းတွေမှာပြောသွားပါတယ်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့အမိန့်အတိုင်းအခြေခံဥပဒေရေးဆွဲတဲ့အမျိုးသားညီလာခံကိုကြီးကြပ်ခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်ဟာဥပဒေစိန်ဘဝမှာအခြေခံဥပဒေကိုပြင်ဆင်ဖို့အခက်အခဲတွေ့နေပုံရပါတယ်။ကာကွယ်ရေးဦးစီးချုပ်ကတော့ဗိုလ်ချုပ်မှူးကြီးတန်းရွှေချပေးထားတာကိုပြင်ဆင်ဖို့စိတ်မဝင်စားပါဘူး။ဒါကြောင့်ဥပဒေစိန်အစိုးရဟာအခါအရန်ကိုသာပြုပြင်ပြီးအနှစ်သာရကိုမပြုပြင်နိုင်ပဲဖြစ်နေပါလေ။ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲရွေးကောက်ပွဲကျင်းပရင်ဥပဒေစိန်အစိုးရရဲ့ပြုပြင်ရေးကိုလည်းကဘာမှာအယုံကြည်နည်းလာပွဲရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးတုံ့တက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတော့တနင်္ဂနွေနေ့မနက်ပိုင်းမှာလည်းပြန်လည်နားဆင်နိုင်ကြပါသေးတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တန်ရင်သားလက်နက်ကန်အဖွဲ့အလုံးပါဝင်မဲ့တန်ရင်သားညီလာခံကိုလာမဲ့ဇွန်လပထမအပတ်မှာKNU ကရဲ့အမျိုးသားထိန်းချုပ်ရာနယ်မြေထဲမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။ဥရောပတမကEU ရဲ့ငွေကြေး၆ပတ်မှုအစီအစဉ်နဲ့စစ်ဘေးသင့်ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုံ့ဆော်သွားမယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့မွန်ပြည်နယ်ခီးစဉ်အတွင်ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်ရှိပါသလဲဆိုတာတွေကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်တော့မှာပါတနိုင်ငံလုံးအပြစ်ခတ်ရက်စေးမူချမ်းနဲ့ပတ်သက်ပြီးတိုင်းရင်းသားအဖွဲ့ NCCT အဖွဲ့ဝင်များအပြင်အခြားတိုင်းရင်းသားလက်နက်ကန်အဖွဲ့အလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့ဇွန်လပထမအပတ်မှာ KNU ကရင်အမျိုးသားထိန်းချုပ်ရာနေမြေ၄ဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်အဆိုပါပြုလုပ်သွားမဲ့ညီလာခံမှာအပြစ်ခတ်ရက်စေးမူချမ်းနဲ့ပတ်သက်ပြီး NCCT အဖွဲ့ကနေတိုင်းရင်းသားလက်နက်ကန်တော်လှန်ရေးခေါင်းဆောင်များထံကိုတင်ပြမှာဖြစ်တဲ့အတွက်စာချုပ်နဲ့ပတ်သက်တဲ့အတီးပြုချက်တစုံတရာမျှော်လင့်တယ်လို့ KNU အထွေထွေတွင်ရင်မူဘဒိုစောကွယ်ထူးဝင်းကပြောပါတယ်ပြီးခဲ့တဲ့မေလစာမိုင်းတုန်းကတိုင်းရင်းသားလက်နက်ကန်အဖွဲ့များရဲ့ထိပ်သီးခေါင်းဆောင်တွေကနေ UWSA ဌာနချုပ်ရှိရာပန်ခမ်းမြို့တွင်ကျင်းပခဲ့တဲ့မျက်နာဆုံးညီအစည်းအဝေးပြီးတဲ့နောက်ပိုင်းမှာအခုလိုညီလာခံဆက်လက်ကျင်းပတာလည်းဖြစ်ပါတယ်
ဥရောပတမက EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ရှမ်းပြည်နယ်အထူးပြုပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင့်ဒေတာတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေ၄နှစ်တာဆောင်ရွက်တော်မဲ့စီမံကိန်းတစ်ရပ်ကိုမေလမကုန်ခင်ရှမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။နိုင်ငံတကာအလုပ်တမဖွဲ့ ILO ကလေးတူငယ်များပြန်လည်ပြုစုပြောထောင်ရေးလုပ်ငန်းစစ်တချိုးတဲ့နှစ်ဖွဲ့တိုင်းရင်းတိုင်းငြိမ်းချမ်းရေးအရေးအမစ်စီမံချက် Ethnic Peace Resources Project အဖွဲ့တို့အပါအဝင်ပါတနာအဖွဲ့အစည်း၅ဖွဲ့တို့ကနေရှမ်းပြည်နယ်တောင်ကြီးမြို့မှာရုံဖွင့်လှစ်ပြီးလုပ်ငန်းအကောင့်ထဲပေါ်ရမယ်လို့ EPRP အဖွဲ့ရဲ့စီမံကိန်းညှိနှိုင်းရေးမှူးနိုင်အောင်ဂေါ်ရော့ကပြောပါတယ်ဒီအဖွဲ့တွေအနေနဲ့စီမံဖြစ်ပွားရာရှမ်းပြည်နယ်ဘက်ကအသေးစားဒေတာဖွင့်ဖြိုးတိုးတက်ရေးလုပ်ငန်းကလေးစစ်သားအသုံးပြုမှုနဲ့အတင်းအဓမ္မလို့အားပေးစေခိုင်းမှုတွေကိုစောင့်ကြည့်လေ့လာတွားဖို့နဲ့ကလေးတူငယ်တွေကိုပြန်လည်ပြုစုပြောထောင်ရေးလုပ်ငန်းတွေကိုတာဝန်ယူဆောင်ရွက်တွားမှာလို့လည်းသိရပါဗျာ
တန်လွန်တော်မူသွားပြီဖြစ်တဲ့မွန်ပြည်နယ်မူတုံမြို့နယ်ဝင်းစိန်တော်ရဆရာတော်အဘိဓစ္စာအကမဟာတတ္တမဇောတိကပတ္တန္တကေတိယကိုထိုင်းနိုင်ငံမဟာချူလာလန်ကွန်ရာဇဝိဒိယလျတက္ကသိုလ်ကဗုဒ္ဓသာသနာတော်ဆံရကုံထူးဆောင်ဒေါက်တာဘွဲ့ကိုဆက်ကပ်ခဲ့ပါတယ်ဒီကုံထူးဆောင်ဒေါက်တာဘွဲ့ဆက်ကပ်ပွဲကိုတော့ဆရာတော်ရဲ့ရုပ်ကလတ်တော်ထားရှိရာစံကြောင်းမှာအခုမေလ16ရက်နေ့ကဆက်ကပ်ပွဲကျင်းပခဲ့တာပါအခမ်းအနားကိုတော့မွန်ပြည်နယ်ရဲ့လက်စစ်ဝင်ကြီးအပါဝင်ဇေကဘာဥခိရွှေနဲ့ချူလာလန်ကွန်းတက္ကသိုလ်ကဒုပမောက္ခချုပ်လည်းတက်ရောက်ခဲ့ပါတယ်။ဆရာတော်ဒေါက်တာဗတ်တန်တကေတိယကတော့မွန်ပြည်နယ်ရဲ့အထင်ကြီးဖြစ်တဲ့ကဘာအကြီးဆုံးအတောင်400နဲ့600လျောင်းတော်မူဖျားကြီးကိုတီထားကိုးကွယ်ခဲ့တဲ့သာသနာပြုဆရာတော်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ April 26ရက်နေ့မှာတက်တော်95နှစ်ဝါတော်ကတော့45ဝါရှိတဲ့ဆရာတော်ဟာရန်ကုန်မြို့အာရှတော်ဝင်စေခမ်းမှာပြန်လွန်တော်မူခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းမူဆယ်မန္တလေးလမ်းပြည်ထောင်စုလမ်းမကြီးပေါ်မှာတောင်လက်နဲ့ကင်တပ်ဖွဲ့ထီရန်ရဲကနေတပ်ဖွဲ့ရန်ပုံွယ်အတွက်ဖြတ်တန်းသွားလာတဲ့မော်တော်ယာဉ်တွေကိုအခွန်ကောက်ခံခဲ့ပါတယ်။မေလ၁၆ရက်နေ့နာနဲ့ပိုင်းမှမူဆယ်မြို့နယ်ကုတ်ခိုင်မြို့ကြားလွေပောင်ဆလော့တောင်ကြားကမ်းလမ်းပိုင်းကိုပိတ်ဆို့ပြီးကောက်ခံခဲ့တာပါဒီလိုကောက်ခံရမှာကားမျိုးစားလိုက်ကြက်ငွေ1000ကနေ5000အထိကောက်ခံနေတယ်လို့ကားဆရာဆိုင်ဆောင်ကပြောပါတယ်တောင်ပလောင်တပ်ဖွဲ့အနေနဲ့ကတော့2014-2015အတွင်းထိုးစစ်တွေများပြားလာတယ်လို့အဖွဲ့ရဲ့ရန်ပုံငွေအတွက်ကောက်ခံရတာလို့ပြန်ကြားရေးအရာရှိပိုကြီးတအိုက်ကျော်ကပြောပါတယ်
ဇွန်လ၂ရက်နေ့မှာကြာရောက်မဲ့ဒုတိယအကြိမ်ရခိုင်အမျိုးသားနေ့ကိုစစ်တွေမြို့မှာမြို့ခံတွေကဥဆောင်ပြီးစီစီကာကာကျင်းပဖို့စီစဉ်နေကြပါတယ်။ဒီလ18ရက်နေ့ကစစ်ကဲတော်မင်းကျောင်းမှာကျင်းပတဲ့အစည်းအဝေးမှာမြို့ခံတွေကအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်ပြီးရဟန်းတော်တွေအပါအဝင်ရခိုင်အမျိုးသားနေ့ကျင်းပရေးဥဆောင်ကော်မတီတစ်ခုကိုလည်းအဲ့ဒီအစည်းအဝေးမှာဖွဲ့စည်းခဲ့ကြပါတယ်။ရခိုင်အမျိုးသားနေ့ကိုတရားဝင်ကျင်းပနိုင်ရေးအတွက်ပြည်နယ်ဝန်ကြီးချုပ်နဲ့ကော်မတီဝင်တွေမကြသေးမိကတွေ့ဆုံခဲ့တဲ့အခါရခိုင်မျိုးသားနဲ့ကျင်းပဖို့အတွက်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကစက်သိန်းတရာကူညီဖို့ကန့်လန့်ထားတယ်လို့လည်းကော်မတီဝင်တွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမေလ16ရက်နေ့နဲ့18ရက်နေ့တွေမှာမွန်ပြည်နယ်ခီးစင်မှာမဲဆွယ်စည်းရုံးရေးခီးစင်ခဲ့ပါတယ်။ဒီခီးစင်အတွင်းဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုချက်အပေါ်မွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကဘလို့အမြင်သဘောထားတွေရှိနေတယ်လဲဆိုတာကိုမီးရင်စနက်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အနေနဲ့ NLD အဖွဲ့ချုပ်ဟာပြည်ထောင်စုပါတီလို့မွန်ပြည်နယ်ခရီးစဉ်မှာမွန်ပြည်သူတွေကိုခုလိုပြောဆိုခဲ့ပါတယ်
။ကျမတို့ကလူမျိုးရေးစိတ်နဲ့အလုပ်လုပ်လို့မရဘူး။ပြည်ထောင်စုစိတ်နဲ့အလုပ်လုပ်လို့ရမှာဖြစ်ပါတယ်။ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်တချို့ကတော့ဗမာပါတီလို့ပြောကြပါတယ်။ကျမတို့ကတော့တခါမှဗမာပါတီလို့မခံယူခဲ့ပါဘူး။ပြည်ထောင်စုပါတီပြည်ထောင်စုကိုယုံကြည်တဲ့ပါတီ
NLD ပါတီဟာဗမာလူမျိုးတွေကိုအခြေခံထားတဲ့ပါတီဖြစ်ပြီးတော့လက်မဲ့ရွေးကောက်ပွဲမှာ NLD ပါတီတန်းအနိုင်ရခဲ့မယ်ဆိုရင်လည်းတပါတီကြီးစိုးတဲ့စနစ်ကိုဆက်သွားမယ်အနေအထားမျိုးကိုလက်မခံဘူးလို့မွန်လူမှုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူဂုံမင်းမင်းနွယ်ကသူ့အမြင်ကိုခုလိုပြောပါတယ်
ဘလို့ပါတီထိုးနေနိုင်လေအခုပြည်ကကျိုးပါတီနိုင်ရတယ်လို့ပဲတပါတီပဲကြီးစိုးတဲ့စနစ်ကိုပဲဆက်သွားတဲ့အနေအထားမျိုးဖြစ်တယ်မို့လို့ကျွန်တော်တို့ကလက်မခံဘူး
။ဒေါ်အောင်ဆန်းစုကြည်နေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့အခါမှာလည်းလူမျိုးရေးကိုကြောင်းပြပြီးတော့မဲဆွယ်စည်းရုံးတာမျိုးမလုပ်ဘူးပြောဆိုခဲ့ပေမဲ့မွန်ပါတီတွေအနေနဲ့ကတော့မွန်ပါသာလိုပဲဆက်လက်ရှင်းလင်းစည်းရုံးသွားရမယ်လို့မွန်မျိုးသားပါတီရဲ့အသွေးမှုတက်နိုင်စိုးမြင့်ကပြောပါတယ်
။ကျွန်တော်တို့မွန်မျိုးသားပါတီအခုကျွန်တော်တို့နယ်စည်းရုံးရေးဆင်းတယ်ပါတီဖွဲ့စည်းပုံတွေလူတွေကြီးလက်စစ်ဆုရှားကြတယ်။သူမွန်ရော်တွေတော်တဲ့ခါကျတော့မွန်လိုပဲပြောဆိုရတယ်။မွန်လိုပြောတဲ့တရားရုံးနဲ့နားလေတော့မွန်ကြည့်ရတယ်။မွန်လိုပဲရှင်းလင်းရင်ဖြစ်လို့ခဲ့တယ်
။လက်ရှိမျိုးရာဒီမိုကရေစီဖွဲ့ချုပ်အနေနဲ့မဟာမိတ်ရေးရာပိုင်းမှာပွေလင်းမြင်သာမှုအားနည်းနေသေးတယ်လို့မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီဝင်တူကသူ့အမြင်ကိုမွန်ဘာသာနဲ့ခုလိုပြောပါတယ်
ခုလိုပုံညတော့ကျပအခွန်ကွန်ဒင်ရဲတက်မဟာမိတ်တော့
အန်လေဒီဖွဲ့ချုပ်ကတိုင်းဒါမဟာမိတ်ခန့်ကန်တာမှာပေါ်ဆောင်နိုင်ဖို့အားနည်းနေတုံးမဲ့လို့မြင်တယ်90ရွေးကောက်ပွဲတုန်းကလည်းတိုင်းဒါဒေတာမှာဝင်မပြိုင်ဘူးလို့ပြောတယ်ပြီးတော့ဂတိဖြတ်ပြီးတော့ဝင်ပြိုင်တယ်2008အခြေခံဥပဒေမပြင်းရင်2010ရွေးကောက်ပွဲမဝင်ဘူးဆိုပြီးတိုင်းရင်သားမိတ်ဖက်ပါတီတွေကပြောတယ်2011ကြားဖြတ်ရွေးကောက်ပွဲမှာဝင်လိုက်ပြန်ရောဒါကိုထောက်ကြည့်ရင်တိုင်းရင်သားတွေပေါ်သဘောထားမမှန်သေးဘူးလို့ပြောလို့ရတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါတိုင်းရင်သားကိုစားပြုကိုယ်စားလှယ်တွေနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကနေလွှတ်တော်အတွင်းထိမ့်ကြီးလှုပ်ဆောင်တဲ့နယ်လို့လဲမွန်လူမှုဖွဲ့စည်းကတက်ကြွလှုပ်ရှားသူ ဦးမင်းမင်းနယ်ကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့မိုးပြင်းနဲ့ခီးစရောက်မှာတော့တထုံမော်လမြိုင်တန်ဖြူစရက်နဲ့မှုတုံမြို့နယ်တွေမှာလူထုတွေ့ဆုံဟောပြောပွဲတွေလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ။
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာကြောက်မီသွေးတုံတက်အားပေးစက်ရုံစီမံကိန်းအကောင့်ထဲပို့ဖို့အတွက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်ဒေသခံတွေနဲ့တွေ့ဆုံပြီးစီမံကိန်းနဲ့ပတ်သက်တဲ့အခြေအနေတွေကိုခြားပြခဲ့ပါတယ်။ဒီစီမံကိန်းဟာရခိုင်ပြည်နယ်အတွက်တဘာဝဆိုးကျိုးတွေအပြင်အသက်အန္တရာယ်ကိုပါထိခိုက်စေတဲ့အတွက်ဒေသခံတွေအနေနဲ့လက်မခံဘူးလို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားတဲ့သတင်းလောကကိုကြားစားရမှာပါရှင်။
ကျောင်းမေးသေးဆုံးတရားပဲစီမံကိန်းတိစုံဘွဲကိုတာရောက်ခဲ့သူတို့ဖြစ်တဲ့ကြောက်ဖြူဒေသခံကိုထွန့်ကြေကတော့စီမံကိန်းကိုလက်မခံသန်းဘူးလို့သူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဆိုင်မမရှိတဲ့ကျောင်းမေးသေးတွေကိုဒီဆိုင်မပြန်ချပြီးတော့ငါဆိုင်မေးကိုမိပြီးမယ်ဒီဆိုင်မေးပြရတော့ဘယ်လိုမှဟိုလက်ခံဖို့မသိတဲ့အချိန်လေးနဲ့နေရတယ
်ကျောင်းမေးသေးဆိုင်စီမံကိန်းကိုလုပ်မယ်ဆိုရင်ဒေသအတွက်မှာလေယာဉ်မေးသိသိမှုတွေအပါအဝင်တဘာဝပတ်ဝန်းကျင်ပြည့်စုံမှုတွေရှိလာနိုင်မယ်လို့ကြောက်ဖြူမျိုးကလူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေသူတို့ဖြစ်တဲ့ဆရာထွန်းလွန်ကသူ့အမြင်ကိုအခုလိုပြောပါတယ
်ကျောင်းမေးသေးတဲ့နေရာမှာတကယ်ကြီးရှိတော့လည်းတို့ခါအစ်ကလေးဆောင်းနဲ့ဆောင်းကြမှာပြင်ရမယ်ဘူးကျွန်တော်ကရှိတဲ့ဒီလိုတို့တွေတကယ်လို့လည်းအများကြီးပြည့်စုံနေနိုင်တယ်ဒီပြည်ုံကလေဒီအများကြီးတုံးမယ်ဒီအများကြီးတုံးတဲ့ဆောင်းကြတော့စနေယူချက်မှာလားဘာမှမဟုတ်ဘူးဒီအောင်တိုင်းဒီနဲ့ဆောင်းပြီးမှဆုံးလာလားဒီလိုကံတွေဆောင်းရင်လည်းကျွန်တော်ကရှိတဲ့အဲအေရီယာလေးအများကြီးချင်းချင်းပါလေတဘာဝပေါင်းကျင်တဲ့အချိန်မှာလည်းအဲ့ဒီကံတွေကြ
ဆောင်းယုံကထွက်လာတဲ့ကာပွင့်တွေကြောင့်တဘာဝပဲဝန်းကျင်တွေကိုထိခိုက်တဲ့အပြင်လူတွေကိုပါထိခိုက်မှာကိုဒေသခံတွေစုရင်နေကြတယ်လို့လည်းဆရာထွန်းလန်ကစပြောပါတယ်
ကျောင်းမီးတွေစုရင်ပြည်ထောင်စာတော့သူ့ပြောရမယ်ဆိုလူတွေစံပါလို့ချိတ်ချင်းချိန်နိုင်တာလေးလည်းအများကြီးပါ
မွေသေးဆုံးဒါပဲစီမံကိန်းကိုကြောက်ဖြူမျိုးနဲ့အလေးတင်ကြွရနှိမ့်မှာတည်ဆောက်မှာဖြစ်သလိုစီမံကိန်းအတွက်ကုန်ကြမဲ့အမေရိကန်ဒေါ်လာသန်း2500ခန့်ကိုကိုရီးယားဒေဝူအင်တာနက်ရှင်နယ်ကုမ္ပဏီနဲ့ MCN ကုမ္ပဏီလီမိတက်တို့ကအကျိုးတူပူးပေါင်းထိဝံပြီးအစ်ဒီစာရင်ကလဲဆိုင်ပေးမီကာဝက်1300ကျော်ထုတ်လုပ်ပြီးပြည်တွင်းမှာအသုံးပြုသွားမှာဖြစ်ပါတယ်
အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တိုင်းရင်းသားလက်နက်ကန်အဖွဲ့အားလုံးပါဝင်မဲ့တိုင်းရင်းသားညီလာခံတရက်ကိုလာမဲ့စွန်လပထမအပတ်မှာ KNU ကရင်အမျိုးသားထိန်းချုပ်ရနေမြေလေးဝါစခန်းမှာပြုလုပ်ကျင်းပသွားမှာဖြစ်ပါတယ်ဥရောပတမက EU ရဲ့ငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ချမ်းပြည်နယ်အထူးပြုပြည်တွင်းငင်းချမ်းရေးလုပ်ငန်းစဉ်တွေဖွံ့ဖြိုးတိုးတက်မှုပုံမှန်အားကောင်းလာစေရေးနဲ့စစ်တမ်းတင်ဒေသတွေမှာအသေးစားပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမေလမကုန်ခင်ချမ်းပြည်နယ်မှာစတင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနေဇာဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10:00နာရီကနေ11:00နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်နားဆင်နိုင်ကြပါရစေ။ VOA ကနေထုတ်လွှင့်ပေးနေတဲ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်။စီစဉ်ဆုံးတက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်တက်ကြီးညာပေးပါဦးမရှင
်။စီရနေကရှီအောင်မြို့ဖြစ်တဲ့ပမာယာကိုအစိုးရတပ်တွေလက်ကနေအဲစစ်သွေးကြွရေးထိမ့်ပိုက်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲမြို့ရင်းမှာရှိတဲ့ရောမခေတ်ကနမေကျော်ရှီအောင်မြို့နေတွေရှိတဲ့နေရာတွေကိုထိမ့်ချုပ်လိုက်တဲ့အကြောင်းစီရရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါရယ်။ကုလမကာကရှီအောင်မြို့နေဖြစ်တဲ့အသိမပြုထားတဲ့တတန်း2000ကျော်ရှီအောင်မြို့ကိုတော့စစ်သွေးကြွရေးမင်းနောက်မိုင်းကဆက်လို့ထိမ့်ပိုက်လိုက်တာပါ။ယူကရိန်းပြည်ကနေပတ်သက်နေသမျှကမ္ဘာစစ်မှုအင်အားကြီးတန်းပြည်တွေရဲ့ညီလာခံမှာရုရှားနိုင်ငံပါဝင်မှုစဉ်းစားလို့တော့မဖြစ်နိုင်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကပြောလိုက်ပါတယ်။ရှေ့လာတဲ့ဘာဗေရီးယားပြည်နယ်မှာကျင်းပမဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံအစည်းအဝေးမှာယူကရိန်းဆွေးနွေးဖို့ဆန့်ကျင်တက်ခိုက်နေတဲ့ရုရှားလူလာစုခေါ်တော်ရေးသမားတွေကိုအားပေးနေတဲ့ရုရှားနိုင်ငံပါဝင်မှာမဟုတ်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်ကဒီနေ့ပဲဘာလင်မြို့တော်ကလွှတ်တော်မှာပြောကြားသွားခဲ့တာပါ။လစီပြဒုက္ခရတဲ့အရေးနဲ့ပတ်သက်လို့အမေရိကန်အစိုးရတာဝန်နဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံခြင်းမှာဆွေးနွေးခဲ့တဲ့အကြောင်းသမ္မတရုံးတာဝန်ရှိသူတွေကပြောပါရတယ်။သမ္မတနဲ့တွေ့ဆုံခဲ့တဲ့အမေရိကန်နဲ့တောင်နိုင်ငံချဲဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒုက္ခရတဲ့အတွက်လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းမြန်မာစိုးရပြန်ချဲဝန်ကြီးဦးရဲထွတ်ကပြောပါရတယ်။ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်သွားတဲ့အမေရိကန်အစိုးရတာဝန်ဟာ NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှင်မန်တမ်မလော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့နဲ့လည်းတွေ့ဆုံခဲ့ပါရတယ်။ဒီချိန်ထဲမှာပဲအော်စတြေးလျနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအခြေချနေထိုင်ခွင့်ပေးမှာမဟုတ်တဲ့အကြောင်းဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်သလိုနိုင်ငံရေးခွလုံကိုတောင်းခံမှုလေယာဉ်နဲ့လာရောက်တဲ့သူတွေအော်စတြေးလျနိုင်ငံလိုအနောက်နိုင်ငံတစ်ခုမှာဘဝစစ်ထူထောင်မှုအခွင့်ပေးမှာ ခွင့်ရရတော့မှမဟုတ်တဲ့အကြောင်းကိုလည်းသတိပေးပြောကြလိုက်တာဖြစ်ပါတယ်
တရင်ကျင့်ချက်ကိုကိုအောင်လွင်ဦးကြီးညာပေးသွားခဲ့တာပါဒီညစီစဉ်ထုတ်လုပ်ရမှုကမခင်ဖြူတွေဖြစ်ပြီးတပ်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွန်ညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်တောက်ကြနေမြန်မာပိုင်းစီစဉ်တွေကိုတော့ဒိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.